Welcome to the Voice of America in Burmese.
Mingala manake ma tata shin mya shin. VOA American tan yan 2019 khune February 24 ye sning nwe ne manake season ne go Washington DC myo ga ne sa tin thau lwe ne ba bi. Light meter 30.40-48 to ga ne phan yu na sin nai de lo. VOA ya website samina phit de burmese.voanews.com ma le thau lwe chain ne de byain de na sin nai ma de. ဘာနံလာပါခုမနေ့စီစဉ်ရေးတောင်းယူတည်ဆက်တော်မှာပါ
မင်္ဂလာမနက်ခင်ဗျခင်ဗျာဒီကနေ့မနေ့ဖက်ဒရီနေ့ကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအာဂျာဒဲဆိုင်နေတဲ့ဗနီဇွဲလားနိုင်ငံမှာလူမျိုးရေးတပ်ဖွဲ့ဝင်တချို့အတိုက်ခံဘက်ကြောင်းတဲ့တရင်ထွက်ထားပါတယ်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဒီတရင်ဘက်တွင်ဗီယက်နမ်မှာတွေ့ဆုံဆွေးနွေးကြတော့မှာပါအေအေအဖွဲ့ရခိုင်မှာခြေကုပ်ရအောင်လုပ်နေတာကိုတားဆီးသွားမယ်လို့တမ်မတော်ဘက်ကပြောပါတယ်ဒီတဲ့င်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန်းတဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။မြန်မာနိုင်ငံရဲ့တည်ဆဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြောဆိုနေကြချိန်မှာဒီကိစ္စအပေါ်တက်မတော်ရဲ့သဘောထားကဘယ်လိုရှိပါသလဲ။
ကျွန်တော်ဒီလိုလုပ်နိုင်မယ်လို့မထင်ပါဘူး။ဒါဖြစ်လို့လဲဆိုတော့ဤသူလွတ်တော်တို့မျိုးသားလွတ်တော်တို့ဆိုတာဥပဒေပြုတဲ့လူတွေပါ။ဥပဒေကိုထိန်းသိမ်းစောင့်ရှောက်ရတဲ့လူတွေ
တမရော်တရင်မှပြန်ကြားရေးအဖွဲ့ကပို့ချုပ်ထွန်းထွန်းညီပြောတော်ရပါရှင်အပြေဆုံးတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့မနေ့တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်တင်ဆက်နေတဲ့စနေညတရက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနေ့နောက်ဆုံးရတရင်တွေကိုကိုကျော်ကျော်သိန်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ဗင်နီဇွဲလားစစ်ဘက်ကတပ်ဖွဲ့ဝင်9ဦးထက်မနည်းအတိုက်ခံဘက်ကိုကူးပြောင်းနေအောင်ကြေညာထားကြပါတယ်။ပေးပို့ဖို့ရှိတဲ့လူသားစာနာမှုအကူအညီတွေနယ်စပ်ဂိတ်တွေမှာရောက်နေချိန်မှာပဲလူမျိုးရင်းတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားရုံးဝင်းဆန်ခတ်ပြစ်ပခါတွေလည်းဖြစ်ထားပါတယ်။ကြီးတပ်ဗိုလ်မှူးဟူဂိုပါရာကအတိုက်ခံဘက်ကိုကူးပြောင်းနေအောင်စနေနေ့ကကြေညာပြီးအတိုက်ခံခေါင်းဆောင်ဝမ်ဂွားဒိုကိုဗင်နီဇွဲလားရဲ့တရားဝင်သမ္မတအဖြစ်သူအသိမှတ်ပြုတယ်လို့ VOA ကပြောပါတယ်။ဗင်နီဇွဲလားအင်ဆောင်တပ်ဖွဲ့ဝင်၄ဦးလည်းစနေနေ့အစောပိုင်းကဗက်ပြောင်းလိုက်ကြတယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်၄ဦးဟာလက်နက်ချတဲ့လက္ခဏာအနေနဲ့တနက်ကင်ထားတဲ့သူတို့လက်တွေကိုခေါင်းပေါ်မှာမြောက်တင်ပြီးနယ်စပ်ကိုဖျက်ပြီးတော့ကိုလံဘီယာနိုင်ငံထဲဝင်လာခဲ့ကြတယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေရဲ့လူရက်ကိုချီးကျူးတဲ့အကြောင်းအတိုက်ခံခေါင်းဆောင်ဝမ်ဂွားဒိုကထွတ်ထားမှရေးပါတယ်။သူတို့ဟာတပ်ပြေးတွေမဟုတ်ပါဘူး။လူထုနဲ့အခြေခံဥပဒေဘက်မှရက်တည်ဖို့သူတို့ဆုံးဖြတ်လိုက်ကြတာပါလို့ဝမ်ဂွားဒိုကရှင်းပါတယ်။
နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းနဲ့တောင်ပိုင်းဒေသတို့ကအကြမ်းဖက်မှုအနှောက်အယှက်တွေကြားကပဲအချိန်အနည်းရှင်းပြခဲ့ကြတဲ့သမရရွေးကောက်ပွဲကမေယာလက်တွေကိုစနေနေ့မှစတင်ရေးထွက်ပါတယ်။မဲဆန္ဒရှင်82တန်းကျော်ရှိတဲ့နိုင်ဂျီးရီးယားရွေးကောက်ပွဲကကျင်းပဖို့နှောင့်နှေးခဲ့ရပြီးတဲ့နောက်မနေ့စနေနေ့ကကျင်းပခဲ့တာမှာတော့သမရမူဟာမာဒူဘူဟာရီကလည်းသူ့ဇာတိဒေါ်ရာမာမဲထည့်ခဲ့ပါတယ်။မဲပေးဖို့နိုင်ပိုင်လူမာပဲနိုင်ငံအရှေ့မြောက်ပိုင်းဘူနိုပြည်နယ်ရဲ့မြို့တော်မာဒူဂူရီမှာပောက်ကွဲသံတွေကြားခဲ့ရပါတယ်တိုက်ခိုက်မှုကိုကနဦးမှာညှင်းဆို့ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ဘိုကိုဟာရန်တိုက်ခိုက်ရေးသမားတွေကလက်နက်ကြီးတွေနဲ့ပစ်ပြီးမြို့ထဲကိုထိုးဖောက်ဝင်ရောက်ဖို့ကြိုးပမ်းတာဖြစ်တယ်လို့နိုင်ဂျီးရီးယားလုံခြုံရေးတပ်ဖွဲ့တွေဘက်ကအတည်ပြုပါတယ်လက်နက်ကြီးတွေနေရာတချို့ကိုထိမှန်ခဲ့ပေမဲ့လည်းတိုက်ဆုံသူမရှိကြောင်းနောက်ပိုင်းမှာတိုက်ခိုက်ရေးသမားတွေပြန်ဆုတ်သွားတယ်လို့ဘိုနိုပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်စစ်သားတဦးသေဆုံးပြီး၄ဦးဒဏ်ရာရတယ်လို့တော့တခြားလုံခြုံရေးဆိုင်ရာသတင်းရင်းမြစ်တွေကပြောပါတယ်။အရှေ့မြောက်ပိုင်းဒေသဂီဒန်မြို့မှာတော့မဲပေးမှုမစခင်မှာပဲစစ်စခန်းတစ်ခုတိုက်ခိုက်ခံရပါတယ်။ထိခိုက်သေဆုံးမှုမရှိကြောင်းနဲ့အခြေအနေထိမ့်သိမ့်ပြီးနောက်မှာဒေသခံတွေမဲပေးခွင့်ရခဲ့တယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးမူဆာဆာဂီယာကပြောပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်တို့နောက်သတင်းဘက်မှာတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါဟာဖြင့်ဒီကရနစ်ကလုခဲ့တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတဲ့နောက်ထပ်ပြီးတွေ့ဆုံကြမယ်ထိပ်သီးအစည်းအဝေးပါဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပမယ်ထိပ်သီးအစည်းအဝေးအတွက်ကြိုတင်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသဖြင့်အမန်စတီဖန်ဘိုင်ကောင်းနဲ့နိုင်ငံတော်လုံခြုံရေးဂျန်မီပုတ်ကိုဂျွန်ဘိုလ်တန်တို့ဗီယက်နမ်ကိုထွက်သွားကြပါပြီဖေဖော်ဝါရီလ28ရက်နေ့နဲ့28ရက်နေ့တွေမှာလုမယ်လို့ခန့်မှန်းထားတဲ့အဲ့ဒီထိပ်သီးအစည်းအဝေးနဲ့ပတ်သက်လို့ဘယ်နှကြိမ်တွေ့ကြမယ်ဘယ်လောက်ကြာမယ်စတဲ့အသေးစိတ်တွေကိုတော့အခုချိန်ထိမထုတ်ပြန်သေးပါဘူးတရားဝင်ပြောထားတဲ့ဆွေးနွေးမယ့်အကြောင်းအရာကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဆိုတဲ့ကိစ္စဖြစ်ပေမဲ့အဲ့ဒါကဘာကိုဆိုလိုလဲဆိုတော့နှစ်ဖက်အကြားအတိအကျသဘောတူညီချက်မျိုးရှိထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကအတိအကျဘာတွေလုပ်ဆောင်ရမယ်။အပြန်အလှန်အဖြစ်အမေရိကန်ဘက်ကဘာတွေကန့်လန့်မယ်ဆိုတာကိုအထူးသတင်းမှဘိုင်ကောနဲ့မြောက်ကိုရီးယားဘက်ကကင်ဂျွန်ဝန်ရဲ့ထိပ်တန်းလက်ထောက်ကင်မြောက်ချိုတို့ဒီသတင်းပတ်တွင်ဗီယက်နမ်မှာဆွေးနွေးကြမှာပါ။2018ခုနှစ်ဇွန်လကစင်ကာပူမှာလုပ်တဲ့ Trump နဲ့ Kim တို့အကြားထိပ်သီးအစည်းအဝေးကမြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပက်ထိန်တုံးကြီးစီစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရည်ရွယ်ခဲ့တာပါ။ဒါပေမဲ့လည်း ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဥတီလှုပ်ဆောင်မှုဂတိကဝတ်ပြုကြတယ်ဆိုတဲ့ထုတ်ပြန်ချက်လောက်နဲ့ပဲအဆုံးသတ်ခဲ့ပါတယ်။အခုအစည်းအဝေးနဲ့ပတ်သက်ပြီးသမ္မတထရန့်ပြောထားတာကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသူ့အနေနဲ့အလောတကြီးလုပ်ဖို့မရှိပေမဲ့နျူကလ িয়ার စံသတ်တာတွေကိုမြောက်ကိုရီးယားကရပ်ဆိုင်းဖို့တော့တေချာစီခြင်းနဲ့လို့ဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးမှူးဟောင်းပေါ်မနာဖို့ကိုပြစ်ဒဏ်ချမှတ်တဲ့နေရာမှာရှော့ပေါ်တက်တာပေးရေးမစင်စားဖို့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အဖွဲ့ကတရားသူကြီးကိုတိုက်တွန်းလိုက်ပါတယ်။အစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်နဲ့ပြီးခဲ့တဲ့နှစ်တုန်းကပူးပေါင်းကြံစည်မှုစွဲချက်နှစ်ခုမှာအပြစ်ရှိကြောင်းဝန်ခံထားတဲ့ပေါ်မနာဖို့ကနောက်ပိုင်းမှာတော့သဘောတူညီချက်ကိုဖောက်ပြခဲ့ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်ဆွဖက်မှုနောက်ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့နဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်ခဲ့တာတွေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးမူလာရဲ့ဝါရှင်တန်ကပြည်ထောင်စုတရားရုံးရာဇဝတ်မှုနဲ့ပတ်သက်ပြီးအကြံပြုချက်အရတော့မနှမ်းဖို့အနေနဲ့လက်ကျန်တပ်တန်းတစ်လျှောက်လုံးထောင်ဒဏ်အပြစ်ပေးခံရမယ်အနေအထားကပိုပြီးတော့များလာနေပါတယ်ရှင်
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနုနေ့မနက်ဖက်သတင်းတွေကိုဆက်လက်ပြီးတော့တိုက်ရိုက်ပြပြနေပါတယ်ရခိုင်လူမျိုးစုလက်နက်ကင်အေအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအခြေခံနယ်မြေအမာခံနယ်မြေစီယုံရင်နယ်မြေတိစောက်နိုင်မှုကြိုးပမ်းလာတာကိုတွေ့ရပြီးတပ်မတော်အနေနဲ့ဒီလိုလိုရက်တွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်။စနေနေ့ကရန်ကုန်တိုင်းစစ်ဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောဆိုသွားတာဖြစ်ပြီး AA ဟာ KIA ရဲ့မွေးစားသားဖြစ်တဲ့အကြောင်းလိုင်စာကနေရခိုင်မှာနေရာယူဖို့ခြေကုပ်ရဖို့ကြိုးစားနေတဲ့အကြောင်းရခိုင်ရဲ့တည်ငြိမ်အေဂျင်စီပြက်ပြားမှုကိုလက်ခံမှာမဟုတ်တဲ့အကြောင်းစသည်အပြင်ဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်။ဒါအပြင်ဒီမိုကရေစီကိုလက်နက်ကင်တောင်းဆိုတဲ့လက်ရက်လုပ်ရက်မျိုးကိုခွင့်ပြုမှာမဟုတ်ဘူးလို့လည်းပြောပါတယ်။တစ်ဖက်မှာတော့ AA နဲ့တပ်မတော်အကြအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေအများဆုံးရဆိုင်ပေးဖို့ပြည်နယ်အစိုးရကနေတဆင့်ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုတရက်ကိုရခိုင်ပြည်နယ်လွတ်တော်မှာကြာသပတေးနေ့ကကန့်ကွက်သူမရှိအတည်ပြုထားပါတယ်။ပြည်သူတွေရဲ့တောင်းဆိုချက်အရစစ်ပွဲရပ်ပေးဖို့နှစ်ဖက်စလုံးကိုတိုက်တွန်းတာဖြစ်တယ်လို့အဆိုတင်သွင်းတဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်က VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတို့မှာတပ်မတော်နဲ့ AA အဖွဲ့ကြားပြီးခဲ့တဲ့နှစ်ကလေးကတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးစစ်ဘေးဒဏ်ကြောင့်ဥယျာဉ်ဆုံးထွက်ပြေးနေရသူဒုက္ခသည်အရေအတွက်ဟာလည်း 8,000 နီးပါးရှိနေပြီဖြစ်ပါတယ
်။ပိုက်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်မှုအဆုံးသတ်ရေးစူးစမ်းချတဲ့တက်ချွာလှုပ်ရှားသူအနည်းဆုံး300လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးကြောင်းစနေနေ့မှာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အခုလိုကြဲကြဲပြန့်ပြန့်ဖန်ဆီးဖြိုခွဲမှုတွေကြောင့်အိန္ဒိယဆန့်ကျင်ရေးဆန္ဒပြမှုတွေနဲ့ထိတိုက်တွေ့မှုတွေပြန့်ဖြစ်အောင်အစပြိုးပေးလိုက်သလိုဖြစ်သွားနိုင်တဲ့အပေါ်ဒေသခံတွေကြားစိုးရိမ်နေကြပါတယ်။ပြည်သူ့စစ်ရင်နှန်းကိုကက်ရှမီးယားစစ်သွေးကြောင့်အဖွဲ့တစ်ခုကပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကအသေးခံကာဗွန်ခွဲတိုက်ခတ်မှုနောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားတင်းမာမှုတွေတိုးနေချိန်မှာပဲအိန္ဒိယဘက်ကအခုလိုအဖမ်းဆီးတွေလုပ်လာတာပါတိုက်ခိုက်မှုအတွေ့အိန္ဒိယစစ်သား40ကျဆုံးခဲ့ရပြီးကက်ရှမီးယားတမိုင်းမှာအိန္ဒိယအစိုးရတပ်ဖွဲ့တွေအဆိုးအဝါဆုံးတိုက်ခတ်ခံရမှုလည်းဖြစ်ပါတယ်တိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးအိန္ဒိယဘက်ကပါကစ္စတန်ကိုအပြစ်ဖို့လိုက်ပြီးတုံ့ပြန်မယ်လို့လည်းပြောဆိုထားတာပါစုံစမ်းစစ်ဆေးမှုမရှိပဲတိုက်ခိုက်မှုဟာပါကစ္စတန်နဲ့ချိတ်ဆက်တယ်လို့ပြောဆိုတဲ့အပေါ်ပါကစ္စတန်ဘက်ကအိန္ဒိယကိုသတိပေးထားပါတယ်ကက်ရှမီးယားအရေးအပါအဝင်ကိစ္စရအလုံးကိုဖြည့်ရှင်ရေးဆွေးနွေးဖို့ကိုလည်းပါကစ္စတန်ဘက်ကကန့်လန့်ထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမွတ်စလင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအသစ်တစ်ခုရဲ့အုပ်ချုပ်ရေးမှုတွေဖြစ်တချင်ကမွတ်စလင်သဘုံတမှုအုပ်ချုပ်တောက်ကြံတွေကတန်သက်စာချင်းဆိုကြပါတယ်။ဒါအပြင်အာရှတိုက်ရဲ့တက်တန်းအစီအစဉ်လက်နက်ကင်ပုံကံမှုတစ်ခုအဆုံးသတ်သွားဖို့ရမှာတိမ်မွေးတဲ့မှတ်တမ်းတစ်ခုပဲဖြစ်ပါတယ်။မိုရိုအစ္စလာမစ်လွတ်မြောက်ရေးတပ်ဦး MILF ရဲ့ခေါင်းဆောင်မူရတ်အီဗရာဟင်နဲ့သူ့ရဲ့ထိတ်တန့်တမှုတချို့အုပ်ချုပ်ရေးမှူးဖြစ်တန်သက်စာချင်းဆိုတဲ့ပွဲကိုသမ္မတရိုဒရီဂိုဒူတာတေကိုယ်တိုင်ကမကထပြုဦးစီးကျင်းပတာပါသူတို့တွေဟာဘန်ဆာမိုရိုလို့ခေါ်တဲ့ပြည်내၅ခုပါဒေသအတွက်အသွင်ကူးပြောင်းရေးကာလအစိုးရအဖွဲ့ကအုပ်ချုပ်ရေးမှူးအယောက်80ထဲမှာပါဝင်ဖြစ်ပါတယ်။လက်နက်ခဲယံထောင်ပေါင်းများစွာရှိထားတဲ့လက်နက်ကင်12,000လောက်ကိုငြိမ်းချမ်းရေးသဘောတူညီချက်အရဒီနှစ်ကစပြီးတော့လက်နက်ဖြုတ်သိမ်းသွားမှာဖြစ်ပါတယ
်။စနေနေ့ကရှင်ပြိုင်ကစားတဲ့အင်္ဂလန်ပရီးမီးယားလိဂ်ပွဲစဉ်တွေမှာဘန်လီကစပါးကိုအင်ကွင်းမှာ2-6နဲ့အနိုင်ရပြီးနျူကက်ဆယ်ကလည်းဟာဒါစ်ဖီးကိုအင်ကွင်းမှာ2-6ပြတ်နဲ့အနိုင်ရပါတယ်။Leicester City ကတော့ Crystal Palace ကိုအင်ကွင်းမှာ2-4နဲ့အရင်းနှိမ်သွားပြီး ဘုံမောက်ကအင်ကွင်းမှာ Wolves နဲ့တစ်ဖက်တကိုးစီတည်ရကြပါတယ်။တနင်္ဂနွေနေ့မှာကစားဖို့ရှိတဲ့ Chelsea နဲ့ Brighton ပွဲကိုရွှေ့ဆိုင်းထားပြီးဘယ်တော့ကစားမယ်ဆိုတာမသိရသေးပါဘူး။ Arsenal နဲ့ Southampton, Manchester United နဲ့ Liverpool တို့ပွဲတွေကတော့စီစဉ်ထားတဲ့အတိုင်းတနင်္ဂနွေနေ့မှာကစားမှာဖြစ်ပါတယ်။စနေနေ့အထိကစားပြီးသမျှပွဲစဉ်တွေအရလက်ရှိမှာ Man City က28ပွဲကစား65မှတ်နဲ့အမှတ်ပေးစရာထိပ်မှာရောက်နေပြီး Liverpool ကတော့26ပွဲကစားပြီးချိန်65မှတ်ရထားတာချင်းဒူပေမဲ့ဂိုးကွာခြားချက်အရဒုတိယနေရာမှာရောက်နေပါတယ်။တနင်္ဂနွေနေ့ကစားမဲ့မန်ယူနဲ့ပွဲမှာလီဗာပူးအသင်းတည်ကြရင်ကိုပဲရာထိပ်ကိုရောက်လာမှာပါ။စပါအသင်းက28ပွဲကစားအမှတ်60မန်ချက်စတာယူနိုက်တက်က26ပွဲကစား51မှတ်အာဆင်နယ်က26ပွဲကစားအမှတ်50ချယ်စီကလည်း26ပွဲကစားအမှတ်50အသီးသီးရထားကြပါတယ်ရှင
်တနင်္ဂနွေနေ့မနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုချောချောသိင်းနဲ့မတင်ကြီးထိုက်တို့ကကြီးညာခဲ့ကြတာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။တီဆဲဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရကိုပြည့်ရင်သွားစီမယ်ဆိုရင်တမရော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့ပြောပါတယ်။တမရော်တာဝန်အရအခြေခံဥပဒေရဲ့အနှစ်သာရမပြတ်ရအောင်ကာကွယ်ခြင်းဖြစ်ပြီးတော့လက်ရှိအငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထိပါလာရင်ကန့်ကွက်မယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမီခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ဒီနေ့ရန်ကုန်တိုင်းစစ်ဌာနချုပ်ရုံးကတက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်ဘက်ကအခုလိုပြောဆိုလိုက်တာပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့တက်မတော်အနေနဲ့အခြေခံဥပဒေကိုအခြေခံရမယ်မူ48ချက်ကိုထိန်းသိမ်းဖို့တာဝန်ရှိပြီးကျန်တဲ့အချက်တွေကိုပြင်ဆင်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပါကထောက်ခံသွားမယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်သိန်းစိုးကပြောပါတယ်တီဇဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတက်မတော်ရဲ့ရည်တည်မှုအပေါ်သူက
ဒီအပတ်မှာကျွန်တော်တို့ပေါ့ပေါ့ပါတယ်ဆိုတော့ဒီနေ့ဖွဲ့စည်းပုံအခြေခံဆုံးဒီရဲ့အနှစ်သာရမှာရည်တည်သွားမယ်ဒီစာ
ဒီအဖွဲ့ထဲမှာကျွန်တော်တို့ပူးပေါင်းပါဝင်သွားမှာပါဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အနှစ်သာရပြည့်ရင်းသွားမယ့်ကိစ္စမျိုးနောက်ပြီးတော့ကျွန်တော်တို့ငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာအတည်ပြုထားတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုဖွဲ့စည်းဖို့လမ်းကြောင်းကနေသွေးဖွဲ့သွားတာမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပြက်ပြားသွားစေမယ့်ကိစ္စမျိုးတွေကိုလက်ခံမှာမဟုတ်ပါဘူးဥပဒေနဲ့မညီတဲ့ကိစ္စတွေကိုလည်းကန့်ကွက်သွားမယ်ဒါဥပဒေနဲ့အညီဆောင်ရွက်တဲ့ကိစ္စတွေကိုကျွန်တော်တို့ကထောက်ခံပြီးတော့ပူးပေါင်းဆောင်ရွက်ဖို့အသင့်ပါပဲဒါကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ
်ဒါပြင်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပုံမှန261ကိုပြင်ဆင်ဖို့ထောက်ခံသွားမယ်လို့လည်းတက်မတော်ဘက်ကဆိုပါတယ်လက်ရှိလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်အချက်တွေပြင်မလဲဆိုတာကိုတော့တက်မတော်ဘက်ကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးလက်ရှိမှာတော့အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့တာအပြင်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်တာမှာလက်ရှိအာဏာရပါတီဘက်ကဥပဒေကိုကျော်လွန်လှုပ်ဆောင်တာတွေရှိတယ်လို့တက်မတော်ဘက်ကစွပ်စွဲထားပါတယ်။နောက်ပိုင်းမှာအာဏာရပါတီအနေနဲ့ဒီထက်ပိုပြီးဥပဒေကိုကျော်လွန်လှုပ်ဆောင်လာတာတွေရှိခဲ့ရင်တက်မတော်ရဲ့သဘောထားတက်မတော်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းတဲ့အခါမှာတော့တက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့ကဘိုလ်ချုပ်ထွန်းထွန်းညီကတော့
ကျွန်တော်ဒီလိုလုပ်နိုင်မယ်လို့မထင်ပါဘူး။ဒါဖြစ်လို့လဲဆိုတော့ဒီကုလွတ်တော်တို့မျိုးသားလွတ်တော်တို့ဆိုတာဥပဒေပြုတဲ့လူတွေပါ။ဥပဒေကိုဒိန်းဒိန်းစောင့်ရှောက်ရတဲ့လူတွေပါ။အဲဒီလူတွေကဥပဒေကိုမျက်ကွယ်ပြုတာတော့လည်းကောင်းဥပဒေကိုကျော်လွန်လုပ်နိုင်မယ်ဆိုရင်ဒီလူသုံးချက်ပါလေ
။လက်ရှိတက်မတော်ရဲ့နိုင်ငံရေးကဏ္ဍမှာပါဝင်ပတ်သက်မှုဟာဆက်လက်ရှိနေအောင်ပဲလို့တက်မတော်ဘက်ကဆိုလိုက်ပြီးလက်နက်ကင်အဖွဲ့အစည်းတွေမရှိတဲ့အချိန်မှသာတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမှာဖြစ်တဲ့အကြောင်းတက်မတော်သတင်းအမှန်ပြန်ကြားရေးဘက်ကထုတ်ဖော်ပြောဆိုလိုက်ပါတယ်ရှင
်မမေခါပါရှင်ခုတော့ထိုင်းဘက်ကသတင်းဆက်ရအောင်ပါထိုင်းနိုင်ငံမှာကုမ္ပဏီထောင်းပြီးတော့ဗီဇာအတုနဲ့နိုင်ငံကအထွက်လက်ဝက်ကအဝင်တုံးအတုတွေနဲ့ဗီဇာတူလုံနေတဲ့ဂိုင်းကိုနောက်ထပ်ဖန်ဆီးရမယ့်အကြောင်းထိုင်းတာဝန်ရှိသူတွေကဖေဖော်ဝါရီလ22ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ထိုင်းကနေမှအေးအေးမှကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေအတွက်ထိုင်းဗီဇာတုံးအထုလုပ်ပေးနေတဲ့ဂိုင်းတစ်ခုကိုဖေဖော်ဝါရီလ20ရက်နေ့ကထပ်မံဖမ်းဆီးမိခဲ့တာပါထိုင်းဗီဇာတုံးအထုတွေလုပ်ပေးနေတဲ့ထိုင်းနိုင်ငံသားနဲ့မြန်မာနိုင်ငံသူလင်မယား2ဦးကိုဖမ်းဝရမ်းထုတ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ14ရက်နေ့ကမြန်မာနိုင်ငံသားဆိုင်းနွန်ပြင်းဆိုသူတို့အုပ်ကိုရန်ကုန်သွားမဲ့လီယင်ခီးစဉ်အတွင်ဒေါ်မောင်းလေစိတ်မှာဖမ်းမိခဲ့တာပါသူ့ရဲ့နိုင်ငံကူးစာအုပ်မှာထိုင်းဗီဇာတုံးအထုကိုတွေ့ရှိခဲ့တာကြောင့်ဖမ်းမိခဲ့တာဖြစ်ပါတယ်သူ့ကိုစစ်ဆေးချက်အရခီးသွွားလုပ်ငန်းကုမ္ပဏီတစ်ခုထောင်ထားပြီးဗီဇာလျှောက်ပေးမယ်ဆိုပြီးဘဏ်ငွေ 18,000 လောက်တောင်းပြီးဗီဇာတုံးအထုလုပ်ပေးနေတဲ့ခိုင်းကိုထပ်မံဖမ်းဆီးခဲ့တာဖြစ်ပါတယ်ထိုင်းလောကရဲချုပ်စုရချေဟဖန်ကတော့ထိုင်းဗီဇာတုံးအထုတွေလုပ်ပေးနေတဲ့ခိုင်းတွေကိုဆက်လက်ဖော်ထုတ်ရေးယူနိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေကိုလည်းဆက်လက်ညှိနှိုင်းနေပါတယ်ဆိုပြီးပြောပါတယ်ဖေဖော်ဝါရီလ20ရက်နေ့တုန်းကတော့ဗီဇာတုံးအထုတွေလုပ်နေတဲ့ကုမ္ပဏီကိုဝင်ရောက်ဖမ်းဆီးခဲ့ရမှာထိုင်းနိုင်ငံသားမစ္စတာတနခရစ်နဲ့တူဇနီးဖြစ်သူမြန်မာနိုင်ငံသူနန်းအောင်အေးတို့ကိုဖမ်းဆီးခဲ့ပြီးနိုင်ငံကူးစာအုပ်82အုပ်ကိုလည်းတပ်တေခံပစ္စည်းတွေအပြစ်ဖမ်းမိခဲ့ပါတယ်တစိမ့်တုံးထူပြီးသားနိုင်ငံကူးစာအုပ်2အုပ်နဲ့နေထိုင်ခွင့်သက်တမ်းကိုစိုးနေတဲ့စာအုပ်16အုပ်ခီးသွားအချက်လက်မရှိသေးတဲ့နိုင်ငံကူးစာအုပ်အသစ်28အုပ်မြန်မာပြည်ကလာတဲ့နိုင်ငံကူးစာအုပ်အသစ်22အုပ်နဲ့တူတပ်တေခံပစ္စည်းတွေနဲ့တူဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကဆိုပါတယ်ထိုင်းနဲ့မြန်မာနိုင်ငံသား2ဦးကိုလည်းဒီလဇန်ပိုင်းမှာပဲနိုင်ငံကူးစာအုပ်900ခန်းနဲ့အတူဖမ်းဆီးခဲ့ပါတယ်ဒီနောက်မှာတော့နိုင်ငံကူးစာအုပ်တွေမှာဗီဇာတုံးနဲ့လောက်ဝကတုံးအတူတွေထုပြီးလူကုန်ကူးနေတဲ့မြန်မာနိုင်ငံသားခိုင်းကိုလည်းကန်ချနာဘူရီခရိုင်အတွင်းမှာဇက်တိုက်ဖမ်းဆီးခဲ့ပါတယ်ဖေဖော်ဝါရီလထဲမှာတတိယအကြိမ်မြောက်ဖမ်းမိခဲ့တာပါနိုင်ငံကူးစာအုပ်ဖြစ်စီထိုင်းနိုင်ငံရဲ့တစိမ့်တုံးအတူဖြစ်စီပြုလုပ်မယ်ဆိုရင်ထိုင်းဥပဒေအရထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်20ဘတ်ငွေ2000ကနေ4သိန်းအထိချမှတ်နိုင်ပါတယ်ရှင်
မအေးမှာပါရှင်ခုတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာအစိုးရစစ်စစ်ရဲ့အတုံးစိမ့်မှာနှစ်စဉ်နှစ်တိုင်းလုံငွေပြနေပေမဲ့နိုင်ငံပိုင်လုပ်ငန်းတွေဖြစ်တဲ့ရေနံတန်းငွေနဲ့ကြောင်မြရေတနာလုပ်ငန်းရဲ့အခြားစင်ခေါ်ကိုပိုင်ရမုံငွေကတော့အတုံးစိမ့်လုံငွေပမာဏထက်3ဆလောက်များနေပုံကိုဦးအောင်ခင်ကရေးသားပြီးကုညာဝေးအောင်နဲ့အတူတင်ပြထားပါတယ်
မြန်မာအစိုးရရဲ့ဗန်နံငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတစ်ဝက်လောက်ပါဝင်ပါလေ။စီးပွားရေးကဏ္ဍအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုပ်ပိုင်ခွင့်တွေများပြားတာမို့တိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါလေ။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုပ်ပိုင်ခွင့်တွေယူရချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုပ်ပုံကင်ပုံဟာလည်းနိုင်ငံတကာမှာသုံးနေတဲ့စံနှုန်းတွေနှိပ်ကျနေတယ်လို့ဆိုပါလေ။Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin Kinsote, Matthew Hamilton နဲ့ Paul Schottel တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမ်းမှာဖော်ပြထားတာပါပဲ။နိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စီအစိုးရခေတ် 1990 ပြည့်လွန်နှစ်တွေမှာရွေးခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒာရေးဝင်တော့ဝင်ဖို့ရွတ်ချသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေး။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေး
။ဥပမာမြမရေနံတဲ့တဘာဝဓာတ်ငွေ့လုပ်ငန်းဟာအကျိုးအတူကမ်းလွန်လုပ်ွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေ့အားလုံးအတွက်အခွန်အခောက်တွေပေးဆောင်နေရလို့မြမရေနံနဲ့ဓာတ်ငွေ့လုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးသင့်ပေးတိုက်တာတဲ့ပုံများနေပါတယ်။အကျိုးတူလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြမကအခွန်ဆောင်နေတဲ့သဘောပါပဲ။ဓာတ်ငွေ့ပိုင်လိုင်းအစုဆက်လုပ်ငန်းမှလည်းဒီပုံစံအတိုင်းပါပဲ။2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြတ်ငွေအားလုံးစီမံကိန်းနဲ့ဗန္ဓာရေးဌာနကိုပေးသွင်းရမှာဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစေအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စေအစိုးရခေတ်ကကြီးကြပ်မှုအားနည်းတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါရယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြဿနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းရင်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းရင်းများအသာအကောင့်သို့မဟုတ် ကိုပိုင်ရန်ပုံငွေအနေနဲ့တင်စီထားပြီးလိုသလိုထုတ်ယူသုံးစွဲကြပါတယ်2019ဇန်နဝါရီလအထိအခြားစည်းရင်းခေါ်ကိုပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း12000ရှိနေပါတယ်အဲ့ဒီနေ့ကဘန်ဒါရေးလိုငွေပြတ်မှုဟာကျပ်ငွေဘီလီယံ4000သာရှိတာမို့အခြားစည်းရင်းခေါ်ကိုပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လိုငွေတဲ့သုံးဆပုံများနေတာတွေ့ရပါတယ်
အမြတ်ငွေအများဆုံးသိမ်းဆည်းထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းနဲ့မြမကြောင်မြေရေနံလုပ်ငန်းတွေပဲဖြစ်ပါတယ်။ရေနံနဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြတ်ငွေပမာဏဟာ9နှစ်စာအသုံးစရိတ်ညီမျှပြီးကြောင်မြေရေနံရောင်းဝယ်ရေးနဲ့သိမ်းဆည်းငွေပမာဏဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်။မြမရေနံနဲ့ဓာတ်ငွေလုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုသိမ်းဆည်းထားတာမို့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းသိမ်းဆည်းထားကြပါတယ်။ဒါကြောင့်အမြတ်ငွေသိမ်းဆည်းမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်
။ရင်းနှံဓာတ်ငွေနဲ့ကြောင်မြေလုပ်ငန်းကသိမ်းဆည်းထားတဲ့ကိုယ်ပိုင်ရန်ပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3 trillion နီးပါးသို့မဟုတ်ကျပ်ငွေတန်ပေါင်းသုံးသန်းနီးပါးထွက်လာနိုင်မယ်လို့ကမှန်းတာပါတယ်ဒါလို့ခွဲဝေသုံးဆလိုက်ပြီးမဲ့ရင်းနှံဓာတ်ငွေနဲ့ကြောင်မြေလုပ်ငန်းတွေဟာပုံမှန်လဲပတ်နိုင်မှာဖြစ်ပြီးတင့်တော်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးဆွဲနိုင်မယ်လို့ဆိုပါတယ်ဒါပေမဲ့အမြတ်ငွေသိမ်းဆဲပုံနဲ့ပတ်သက်တဲ့စည်းမျဉ်းဥပဒေပြောင်းလဲလိုက်ရုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကိုင်ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါတယ်ဒါကြောင့်မို့ဥပဒေနဲ့ဤဥပဒေတွေပုံမူကောင်းမွန်လောက်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်ထဲပုံမူနဲ့သွားဆောင်နိုင်မှုမှာလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်။လုပ်ငန်းရွေကျက်နဲ့သွားဆောင်ရေးတတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်ဖို့ခဲ့နေပါတယ်။တာဝန်ဟိုတရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုပ်ငန်းထိန်းချုပ်တဲ့နေရာမှာအားနည်းနေရပါတယ်။နိုင်ငံပိုင်လုပ်ငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဘောင်ဖီရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပေးခဲ့တာပါရှင်။အခုတော့မနေ့တိုင်းတင်ဆက်နေကြအင်္ဂလိပ်စာသင်ခန်းစာကဏ္ဍပါတော်လလတန်းက George Crow နဲ့အတူတင်ဆက်ထားပါတယ
်ဒီတင်ပါ English American Side Ganda မှာမြန်မာသတင်းလောကမှာသုံးနှုံးနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
a red flag
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု red red flag flag red flag ကအနီရောင်လံဖြစ်ပြီးစကားခုမဲ့လုံးောက်ဒေဝေကတော့အနီရောင်လံတခုဖြစ်ပါတယ်အနီရောင်လံကိုအန်ဒီရဲ့အနေနဲ့အချက်ပြဖို့အသုံးပြုတာ1600ခုနှစ်များကစစ်တင်ပေါ်တွေမှာစစ်တိုက်ဖို့ပြင်ဆင်ကြရင်သုံးခဲ့တယ်လို့မြေကြီးကြီးလို့ဇီးပင်းရင်လေအလန်နီကိုသုံးတာဖြစ်ပါတယ်။ဒါအပြင်တော်မီလောင်မဲ့အန်ဒီယေကိုသတိပေးရမှာလေအလန်နီကိုပဲသုံးပါတယ်။ဒါကြောင့် a red flag ရဲ့သူဝိုက်ဒီဘေကတော့နေစဉ်ဘဝမှာအန်ဒီယေရှိတဲ့အချက်ကိုသတိပေးတာကိုရည်ညွှန်းတာဖြစ်ပါတယ်။ဒီနည်းစိုးရင်စရာရှိလို့ကြိုတင်နှိုးဆော်တာမျိုးဖြစ်ပါတယ်။ဒီတုံးကိုဘန်ကနေချေးထားတဲ့အရေးကြလာစဉ်ဆက်ရမယ်ကာအချွေးကိုတုံးလာကြအောင်မဆက်နိုင်တဲ့အခြေအနေရောက်နေတဲ့အမေရိကန်နိုင်ငံသားအရေးတွေဟာစံချိန်တင်ခုနှစ်တန်းရှိတဲ့တွေဒါဟာစီးပွားရေးအတွက်စိုးရင်စရာသတိပေးချက်ဆိုပြီး A record 7 million Americans are 3 months behind on their car payments. A red flag for the economy ဆိုတဲ့ခေါင်းကြီးနဲ့ The Washington Post စင်စာမှာရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's anger over a minor issue definitely raised a red flag for me
John ကဘာမဟုတ်တာလေးနဲ့ဒေါသ Twitter တွေ့ရတော့ရှင်တော်အနေနဲ့တကယ့်ကိုသတိထားရမယ်ဆိုတာကိုသိလာတယ်လို့ David ရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's anger over a minor issueDefinitely raised a red flag for me.
ဆက်လက်ကြင်ပြပေးမယ် idiom အသုံးကတော့
hit a wall
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ကထိတာတိုက်တာ AWALL Award ကနေရာဖြစ်ပြီးစကားခုမဲ့တိုက်ရိုက်ဒီပဲကတော့နေရာနဲ့ထိမိတာနေရာနဲ့တိုက်မိတာဖြစ်ပါတယ်ရှေ့မှာနေရာရှိရင်ဆက်သွားဖို့မလွယ်တဲ့အခြေအနေမျိုးမှုဒီသုံးရဲ့ EDM အဓိပ္ပာယ်ကတော့တခုခုလောက်ရမှာဘယ်လိုမှရှေ့ဆက်မတိုးနိုင်တဲ့အခက်အခဲအဟန့်အတားနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီသုံးကိုမက္ကဆီကိုတိုင်းဆောက်လို့ဖို့ငွေရအောင်နောက်ဆုံးချိုးဖောက်မှုဖြစ်သမ္မတဒေါ်နယ်ထရမ့်ကနေစားလူဝင်မှုကြီးကြပ်ရေးအခြေအနေကို National Emergency အခြေအနေဖြစ်ကြီးညာလိုက်တဲ့အတွက်ကြောင့်ပြည်နယ်16ခုတို့ကသူ့ပေါ်တရားစွဲဖို့ပြင်လာကြတဲ့အတွက်ကြောင့် Trump အနေနဲ့ရှေ့ဆက်သွားရဖို့ဥပဒေဆိုတဲ့ဒိုင်းကြီးရဲ့အဟန့်တားကိုရင်ဆိုင်ရဖို့ရှိလိမ့်မလားဆိုပြီးတော့ Wall Street Journal သတင်းစာကြီးက Trump's National Emergency Declaration Will it hit a legal wall ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်
China's plan to restart the Myeongso Dam project in Myanmar has hit a wall.
မြန်မာနိုင်ငံမှာမြစ်ဆိုရေးကာတာစီမံကိန်းပြန်ဆဖို့တရုတ်ရဲ့အစီအစဉ်ဟာရှေ့မတိုးနိုင်ပဲအဟန့်အတားနဲ့ကြုံနေရတယ်လို့ဒီပေရပါတယ်။ဥမောင်နောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ China's plan to restart the Myeongso Dam project in Myanmar has hit a wall.
ခုနောက်ဆုံးတင်ပြပေးမယ် ADM အသုံးကတော့
front runner
ဖြစ်ပါတယ်ဆာလုံးပေါင်းက FRUNT front ကရှေ RUNNER runner ကပြီးနေသူဖြစ်ပြီးစကုခွန်ရဲ့လုံောက်ဒေးဘေကရှေ့ကပြီးနေသူဖြစ်ပါတယ်ဒီသုံးရဲ့ ADM အဒေးဘေကရှင်းပါတယ်ရွေးကောက်ပွဲတွေမှာအနိုင်ရဖို့အခြေအနေအကောင်းဆုံးလူအလုတ်ခန့်ရမှာလဲအလုတ်ခန့်ခံရဖို့အလားလားအရှိဆုံးလူကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်းစကားမှာတော့တစ်ပြေးနေသူလို့ဆိုရင်မှားပါဘူး။ဒီတုံ2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတကိုစရလောင်းဖြည့်ဝင်ရောက်ရှင်ပြိုင်မဲ့အမည်စင်တင်သွင်းကြသူတွေတိုးလာချိန်မှာဗမော့ပြည်နယ်ကအထက်လူတော်မှဘာနီဆန်ဒါစ်လည်းပါဝင်တာဖြစ်ပါတယ်။2016ရွေးကောက်ပွဲတုန်းကဒီမိုကရက်ဘက်ကဝင်ရှင်ပြိုင်မှုကြိုးပမ်းခဲ့ပေမဲ့ထိုစဉ်ဟီလရီကလင်တန်ကိုရှုံ့နှိမ့်ခဲ့တဲ့အခုအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ Bernie Sanders ဟာတမန်လူထမ်းစားတွေရဲ့အကျိုးကိုလေးထားတဲ့အတွက်ကြောင့်လေသူ့ကိုလူကြိုက်များပြီးသူကြီးညာလိုက်တဲ့24နာရီတွင်ရန်ပုံငွေဒေါ်လာ6တန်းကောက်ခံရရှိတဲ့အတွက်ကြောင့် Bernie Sanders ဟာ Democrat Party ကထိတ်ကပြေးနေတဲ့သမ္မတကိုယ်စားလောင်းဆိုပြီး Atlantic သတင်းစာကြီးက Bernie Sanders is the Democratic front runner ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်
Mr. Brown, our party's candidate, is the front runner to win the mayor's race.
General Body Kozilang, Mr. Brown, Muro win Yuka Puema, and Nayabu, Tika Pini du Pide, Ludivi Yabari, Umao not call Lila Chijaya Umba.
Mr. Brown, our party's candidate, is the front runner to win the mayor's race.
ဒီတင်ပါ English American Style American သုံးဝိစာစင်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a red flag hit a wall front runner
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
လာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုကြားခဲ့ရတာပါရှင် VOA ကနေသတင်းငွေနဲ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုက်ရိုက်လေလံဆွေးနွေးခန်းစာတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရတဲ့မြန်မာနယ်နိုင်ငံကသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနားဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်။VOA American အတန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ23ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလံမီတာ190ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုတော့ထုတ်လွှင့်သူမဆူမွန်းတဲ့သူကိုအောင်ရင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ။
ငါကမြဒီနေ့တည်းရဲ့လီလိုက်စီစဉ်မှာတော့ပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံလောက်ကနေမဲ့ခွင်လန်းနေတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာပါငပလီမာဒီဒီပတ်ထဲကျင်းပသွားတဲ့အခမ်းအနားမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတာဝန်ယူမှုရှိတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်တွန်းအားပေးနိုင်တယ်ဆိုပြီးပြောသွားပါတယ်စီးပွားရေးဖွံ့ဖြိုးမှုတွေအခွင့်လန်းနေတာရခိုင်ပြည်နယ်အချက်တဲကိုဖြစ်ရှင်းရမှာဘလောက်ထိတွန်းအားတွေဖြစ်လာနိုင်တယ်လဲရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးပါပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်ကဲဆမ်းမှုတွေရောဘာများရှိနိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးသွားဖို့အတွက်ကိုစီဝိုင်းပညာရှင်ဦးမင်းခင်နောက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထွန်းမီတို့ကိုဖိတ်ကြားထားပါတယ်ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုလေးလိုက်မှရောက်နေဖြစ်တဲ့အတွက်အစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းယုံသုံးသက်ချက်ကလေးတွေကြားချင်ပါတယ်အရင်ဆုံးအနေနဲ့ကတော့ဆရာဦးမင်းခင်ကျွန်တော်တို့ဒီဒေတာတွေဖွံ့ဖြိုးမှုတွေကနေအခုဒီရခိုင်ပြည်နယ်မှာကြုံနေရတဲ့လူခွင့်ရေးပြဿနာတွေလက်နက်ကန်ပြစ်ခတ်တွေရောပါဖို့ဆိုလို့ရှိရင်ဘလောက်တိုင်းတာတိများအထောက်အကူဖြစ်လာလိမ့်မယ်လို့များကျွန်တော်တို့မျှော်လင့်နိုင်မလဲဆရာ
အဲကျွန်တော်တို့ပထမဆုံးပြောရမှာကတော့ဟိုကမာဒီမှာဆွေးနွေးတဲ့အထောက်အလက်ထက်ကလေးကပြောနေတာရှိတယ်ကမာဒီရဲ့အစည်းအဝေးတွေလုံးဟာ26ရာခိုင်နှုန်းရှိတယ်အခြေအနေကချင်းကြီးတယ်အဲ့ဒါမဟုတ်ပါဘူးကမာပိုင်းရဲ့လေလာရေး2014မှာလေလာကြရဒီမှာနိုင်ငံရဲ့အစည်းအဝေးတွေလုံးဟာ39.5ရာခိုင်နှုန်းရှိပြီးတော့အခြေအနေကရခိုင်ပြည်နယ်ပါဒါပထမတော့အများပြိထားတဲ့ချက်ပါဒါနံပါတ်1ပေါ့ဒီရင်းနှီးမြှုပ်နှံပတ်သက်လို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာလူငယ်တွေစစ်တေမှာခုနကရခိုင်မစဲလောက်ဒီမှာပြည်နယ်ရတာဆိုရင်ကလည်းတစ်ခုမှာအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိပါတယ်ဟုတ်အဲ့တော့ဒီပြည်ပြည်မှာလည်းပြည်ပြည်မှာရခိုင်ပြည်နယ်မှာလည်းဗမာနိုင်ငံအတိုင်းတားလည်းရှင်ပြီးတော့ကြည့်ပါချမ်းသာလေဒီပါရေးပြန်ရရှိနေရှိပါတယ်ဆိုတော့လေဒီတိတိရခိုင်ပြည်နယ်ရဲ့အခြေအနေဟာဒီလိုအခြေအနေကတိုးတက်မလာတဲ့တက်တလာတွေတစ်ခုချင်းတစ်ခုဖြတ်တိုးပြီးကျွန်တော်ရေးဆိုင်နေရတယ်ကရခိုင်ပြည်နယ်ကိုဟာဒီနည်းနမှုဖိတ်ခေါ်လာကြပါဒီနည်းနရပါဆွေရင်လေအဖြေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်မှုအခုလည်းဒီကြောက်ဖြူဒီလက်သင်ဒီကစနာကြီးကိုဒီလိုရကျွန်တော်ဒီနေ့တန်းပြီးလည်းခါရီဒီကျွန်တော်မှရှိနေတဲ့ရွှေတန်းကြီးဒီမလေးရှိတယ်နော်တန်းကြီးကကျွန်တော်ရခိုင်ပြည်နယ်ရဲ့ကိုယ်မြတ်ဟင်းလူမျိုးစီဝါရေးမယ်ရဲ့တရားရီကတစ်ဖြည်းဖြည်းပို့ပြီးတော့ဟိုစက်သေးလာတဲ့အခြေအနေကိုရောက်တယ်ဆိုတော့ကနော်ဟိုသွားကြည့်ကြလေရင်းလို့ခင်တမရိုးကြနေရရင်လည်းဖြည့်ရှင်းမှုဒီခိုင်ပြည်နယ်စီဝါရေးလူမျိုးခုရေးတိစ္ဆာရေးပြည်ပို့ရတော့တော်တော်ကြီးလေဟုတ်အားရကြာမမြင်လို့ပါဘူးတ
ကယ်ဟုတ်ကဲ့တကယ်တော့ဒီရခိုင်ပြည်နယ်ဆိုတာဒီဟိုစွမ်းရည်တို့ကုန်ထုတ်လုပ်ငန်းတို့ဒီခီးသွွားလုပ်ငန်းတွေအတွက်စီးပွားရေးအခြေခံကောင်းနေတယ်တကယ်တော့ရှိနေမိသားပါဒါပေမဲ့လည်းဒီဟိုဖွံ့ဖြိုးမှုကဆရာပြောသလိုဆိုရင်နှိမ်ဆုံးတော့ဖြစ်နေတယ်တကယ်တော့ဟိုစစ်စိုးကဆက်ဆက်ကစီမံခန့်ခွဲမှုကြောင့်ပဲပြောပြောပေါ့နော်တနင်္ဂနွေလို့ဒီလိုစီးပွားရေးနှိမ့်ချခဲ့တဲ့အထက်မှာရခိုင်ပြည်နယ်ကအခုလိုနှိမ့်ချဆုံးဖြစ်နေရတာဟိုအဓိကအခြေခံကြောင်းရင်းနေတာဘာကြောင့်လဲဆရာ
အခြေခံကြောင်းရင်းပြောမယ်ဆိုရင်တော့ကိုယ်ကအမှန်မြန်မာနိုင်ငံဟာဒီအစားတည်းဟလာရင်းမြစ်တွေရှိနေတဲ့အချိန်ကဖွံ့ဖြိုးခဲ့ရင်းနဲ့အခုအင်တာနက်ကြသွားနေဆိုရင်မြန်မာနိုင်ငံအတွင်းမှာရောက်တဲ့ခုနမြန်မာနိုင်ငံကျေးဇူးအသေးစားနေကြနေတဲ့ဒေတာဟာရခိုင်ပြည်နယ်မှာပဲဒီချိန်ကရခိုင်ပြည်နယ်ခုံရွေးကြတာလေးလက်ရှိနေဒါရီကလည်းဟိုကျွန်တော်တို့ဒီကိစ္စတွေပေါ့လေကိစ္စတွေခိုင်အစိုးရကတော့ဒီစစ်ကဟိုရတဲ့စစ်စစ်မှာရခိုင်ကြီးကအတော်လေးကိုဟို ဟိုရှိလူရှုခံရတယ်လို့ပဲကျွန်တော်တို့ပြောရမှာပေါ့နော်ပြောအဲ့တော့ရခိုင်ရဲ့ဟလာဟိုလက်မှတ်စစ်တေးကြီးခြေကဆောက်အောင်နော်ကွန်ပျူတာတေးကြီးဟာနော်တကယ်ထိပြအောင်လုပ်ခဲ့တာဟိုမရှိတဲ့အတွက်ကျွန်တော်တို့ဟလာဒီရောက်ဖက်ကမွတ်စလင်တွေကိစ္စတွေနဲ့ဟလာတဖြည်းဖြည်းဟိုကျင်းရှိပြီးပြထုတ်ခံရတဲ့အခြေအနေဟာအခုလိုတဖြည်းဖြည်းခိုင်ရဲ့ဟိုပုံပြောဟိုစီးလာရတဲ့အခြေအနေကိုဟိုမလို့စက်ကူကတ်တူပေါ့နော်ကျွန်တော်တို့ဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဆရာဆိုတော့ဒေါက်တာမေရဲ့သဘောထားကနေကျွန်တော်တို့ဒီရခိုင်ပြည်နယ်မှာစီးပွားရေးအရနောက်ပြီးဖွံ့ဖြိုးရေးအရတိုးတက်မှုတွေကကျွန်တော်တို့လက်ရှိဖြစ်နေတဲ့လူခွင့်ရေးပြဿနာတွေလက်နက်ကင်ပြိပခတ်တွေကိုရောပါဖို့အတွက်ဘလောက်တိုင်းတာဒီထောက်ကူဖြစ်လာနိုင်မယ်လို့မျှော်လင့်ထားလဲခင်ဗျာ
အာဟုတ်ကဲ့ရှင်ဒီပုံမှာကြာလို့ရှင်ဒီမအနေနဲ့ဒီဟိုကျမတို့ရခိုင်ပြည်နယ်ရဲ့စီးပွားဖွံ့ဖြိုးတိုးတက်မှုဆင်းရဲမှုတက်မှုကိုအဲကျမတို့ပြောရမယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ကနှစ်ပေါင်းများစွာလက်လျူရှုခံရတယ်ဆိုတော့အမှန်ကဲပါအစိုးရဆက်ဆက်ရခိုင်ပြည်နယ်ကိုပြည်နယ်တစ်ခုဖြစ်သတ်မှတ်ခဲ့ပေမဲ့ပြည်နယ်တစ်ခုမှာရှိရတဲ့ကျန်တဲ့လက္ခဏာတွေကိုဖြစ်စည်းမပေးခဲ့တာအစိုးရများရဲ့ချုံးချက်ပါဒါကနေပြီးတော့နံပါတ်1အဲတခုပါနောက်တစ်ခုကပါလဲဆိုလို့ရှင်အခုလူခွင့်ရေးချုပ်ပေါင်းမှုတွေရှိလာတယ်အဲလက်နက်ကင်တပ်ဖွဲ့တက်ခတ်မှုတွေရှိလာတယ်လို့ပြောတာအခုမှရှိရပါဒါရှိရနေပြီးတော့ကျမတို့နေပြီးတော့ဒီ9နှစ်တောင်မှမရှိသေးပါဘူးဟိုဒါကြောင့်မလို့ဒီအကြောင်းအခြေခံအကြောင်းရင်းတရားကပါလဲဆိုလို့ရှင်အုတ်ချုပ်သူများရဲ့အဲစက်တဆိုတာအခန်းကြီးဒုလူထုပေါ်မှာနေပြီးတော့မြတ်တဆိုတာမဆက်ဆံခဲ့တဲ့ရလက်တွေဖြစ်ပါတယ်ရခိုင်ပြည်နယ်ကတရားစာရတွေပေါ်များတယ်ပြီးလို့ရှိရင်ပင်လယ်ပြင်ကြီးထပ်ပေါက်ရှိတယ်ကမ္ဘာမှာဆိုလို့ရှိရင် trade လုပ်တဲ့နိုင်ငံတိုင်းမှာကြည့်လိုက်ပါထပ်ပေါက်ရှိတဲ့မြို့တွေကဆိုလို့ရှိရင်နယူးယောက်ကိုပြောမလားဂျီကာကိုပြောမလားကျမတို့အနည်းဆက်ဆုံးနေပြီးတော့ဒီစင်ကာပူကိုပြောမလားဟိုဒီလိုထပ်ပေါက်တွေကရခိုင်ပိုင်ဆိုင်ထားတာပါဒီလိုမျိုးပိုင်ဆိုင်ထားတဲ့တဘာဝကပေးထားတဲ့နေပြီးတော့တရံစာရနဲ့တဘာဝရဲ့ဖြစ်တည်မှုကိုအစိုးရဆက်ဆက်လေ့လျူရှုတဲ့အခါမှာရခိုင်ပြည်နယ်ကဆင်းရဲဒဏ်ပဲမကောင်းဘဲနဲ့ဆင်းရဲနေရပါဒါကြောင့်မလို့တကယ်တမ်းကြားလို့ရှိရင်ရခိုင်ပြည်နယ်ဒီဆင်းရဲခြင်းကိုရောက်သွားတဲ့အဓိကအကြောင်းရင်းကအုပ်ချုပ်သူများရဲ့အပြစ်မကင်းပါဘူးအုပ်ချုပ်သူများရဲ့လေ့လျူရှုမှုရဲ့စီမံခန့်ခွဲမှုဟိုဒါလွဲမတာမဟုတ်ပါဘူးစီမံခန့်ခွဲမှုမှာတမင်တကာကိုနေပြီးတော့ရခိုင်ပြည်နယ်ကိုဟိုလေ့လျူရှုခဲ့တယ်ခရုမစိုက်ခဲ့တာရခိုင်ပြည်နယ်မှာပိုင်ဆိုင်တဲ့ဒါကျမဟိုအပြုတ်သဘောမမြင်တဲ့အမြင်နဲ့ကြည့်တာမဟုတ်ပါဘူးကျမအတတ်နိုင်ဆုံးအပြုတ်သဘောအကောင်းဆုံးနဲ့ကြည့်တည်တိုင်းတော့မှဒီစကလုံးတွေဟာတိုက်ကိုဟိုအပြုတ်နေတဲ့တုံးလုံးတဲ့တုံးလုံးဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ဟိုကျမတို့ရခိုင်ပြည်နယ်ဒီဆင်းရဲဖို့မတင်ပါဘူးသိရဖို့မသိရအောင်လေတဘာဝကပိုင်ဆိုင်ထားတဲ့တရားစာရရရှိတယ်လူသားတရားစာရရှိမယ်တဘာဝတရားစာရရှိမယ်ဒါတွေကိုစီမံခန့်ခွဲဖို့အစိုးရဆက်ဆက်ကြက်ကွက်ခဲ့တာပါဒီဆက်ကြက်ကွက်မှုဟာဒီလိုနှစ်ပေါင်း80ကျော်ရှိလာခဲ့ပြီဒါဝင်နေပြီးတော့ဒါပထမဆုံးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဒါလမ်းပွင့်လာတယ်လို့ကျမတို့ဆိုနိုင်ပါမယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီလိုကိုရင်းနှီးမြှုပ်နှံမှုတို့ကိုကစီမံခန့်ခွဲမှုဟိုဒီအားနေခဲ့တယ်ဆိုတော့ဆော့ဆော့ဆရာဦးမင်းခင်လည်းထောက်ပြပါရယ်ဒေါက်တာဦးမင်းလည်းထောက်ပြပါရယ်ဆိုတော့ကျွန်တော်တို့ဒီတိုင်းသာဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအစ်စ်တွေကိုကျွန်တော်တို့ကမျှော်လင့်နေမယ်အစားရှိပြီးသားတွေကိုစနစ်တကျစီမံခန့်ခွဲပြီးလှုပ်သွားမယ်ဆိုရင်ရောရခိုင်ပြည်နယ်ကဟိုတိုးတက်နိုင်တဲ့အလားအလာရှိနေသလားဒေါက်တာဦး
ဟုတ်ကဲ့ရှင်ကျမတို့ခံပြီးညတိုးတဲ့စင်ခိုချက်တွေရှိတယ်လို့ဒီစင်ခိုချက်တွေကိုရင်ဆိုင်ရလို့ရှင်အခွင့်အရေးကောင်းကြီးကြီးရရှိလာမှာဖြစ်ပါတယ်ဒါပေမဲ့အဓိကအဖြစ်ရခိုင်ပြည်နယ်မှာလည်းအားနည်းချက်တွေရှိပါတယ်အဲ့ဒါပါလဲဆိုလို့ရှင်ကျမဆောဆောကတင်ပြခဲ့တယ်လို့စဉ်းစားတယ်လို့ပဲကျမတို့နှစ်ပေါင်းများစွာလေ့လျူရှုတဲ့အထက်မှာပညာရေးလက်ပါပါတယ်ကျွန်တော်စီးပွားရေးတစ်ခုကိုစတင်တည်ထောင်လုပ်မယ်ဆိုလို့ရှင်ဘယ် investor မဆိုပါဘယ် FDI မဆိုဘယ်ပြည်တွင်းကနေပြီးတော့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းမဆိုဘာလို့ကြည့်မယ်ဆိုလို့ရှင်သူတို့မှနေပြီးတော့ capital ရှိပြီဆိုလို့ရှင်သူတို့ labor နဲ့ land labor တော့ကြည့်မှာပါလို့ရခိုင်ပြည်နယ်မှာနေပြီးတော့ labor ကိုလည်းအဆင့်မြင့်တင်ရမှာပါကျွန်တော်တို့ skill labor လိုအပ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဟိုဆောင်ရွက်ရမယ့်ကိစ္စတွေမှာနေပြီးတော့ဒီကျွန်တော်တို့ land ရှိပါတယ်နေရာဒေသရှိမယ်ဒါပေမဲ့လေဘာရှိတယ်လေဘာကိုမှ skill labor ဖြစ်ဖို့အတွက်ကျမတို့မြင့်တင်ရမှာပါနောက်တစ်ခု capital တမားတွေနည်းများလာဖို့လိုပါတယ်ပြည်တွင်းထဲမှာနေပြီးတော့ capital ရင်းနှီးမြှုပ်နှံမဲ့သူရှိပေမဲ့နောက်တစ်ခုကဘာမရှိခပါနဲ့ရှင်ဖို့ဆိုလို့ရှိရင်ဘာမရှိဘူးဆိုလို့ရှိရင်ကျမတို့ technology မရှိပါဘူးရင်းနှီးမြှုပ်နှံသူမှာဒီ land labor capital now ဒီ technology မရှိဘူးဆိုလို့ရှိရင်ကဘာနဲ့ရှင်ဖို့ကမလွယ်ပါဘူးဒါကြောင့်မလို့နေပြီးတော့ရှိတဲ့အရင်းကြီးတွေကိုရှိတဲ့လူသားစာကိုမြင့်တင်ဖို့ဆိုပြီးတိုင်ကျမတို့မှာ scale labor ဖြစ်ဖို့အတွက်ဒါမြင့်တင်ဖို့ကဏ္ဍတစ်ခုလိုပါအောင်မယ် လမ်းတစ်ခုကလွယ်လို့ရှိရင်ကျန်တဲ့အရာတွေဆိုရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းနိုင်ငံလုံးမှာဖြစ်စည်းဖို့တော့မဖြစ်မနေဒီပြည်ပြည်ပြည်ပပစီးပွားရေးလုပ်ငန်းရှင်များရော investor တွေရောဟိုဒါတွေကိုနေပြီးတော့အခြေချအောင်စပြီးတော့စီမံရမှာပေါ့ဒါကြောင့်မလို့စီးပွားရေးလုပ်ငန်းကိုစတင်လှုပ်ဆောင်မယ်မြန်မာနိုင်ငံမှာအဓိကအရေးပါတဲ့အဲကျမတို့ land ရှိပေမဲ့နေပြီးတော့ capital အားနည်းပါမယ်နောက်က labor ရှိပေမဲ့လည်းကျမတို့ skill labor ဖြစ်ဖို့တင့်တင်ရပါမယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုကျွန်တော်ဆက်ဆက်မေးရမေးခွန်းလဲကျွန်တော်ပြန်ခေါက်ချင်ပါတယ်ဆိုတော့ကျွန်တော်တို့လက်ရှိအခုဒီပြီးခဲ့တဲ့ငပလီမှာကျင်းပသွားတဲ့အခမ်းအနားဆိုရင်တော့ယင်းနှမြုံနယ်မှုအစ်တစ်ပြည်တွင်းပြည်ပအစ်တစ်တွေထပ်လာပြီးလှုပ်ဖို့ဆိုပြီးတော့အဓိကဆွဲဆောင်မှုရည်ရွယ်ပြီးတော့ကျင်းပသွားတာပေါ့လေဆိုတော့ဒီလိုအစ်တစ်တွေကိုကျွန်တော်တို့ညှော်နေမယ်စားလက်ရှိရှိနေပြီးတဲ့ဆက်ဆက်ဆရာဦးမင်းခင်လည်းပြောသားပါတယ်တကယ်တော့ယင်းနှမြုံနယ်မှုပမာဏရခိုင်ပြည်နယ်မှာတော်တော်ကြီးမားမားရှိနေပါတယ်ဆိုတော့ဒါတွေကိုပဲကျွန်တော်တို့ကစိတ်တကျစီမံခန့်ခွဲပြီးလှုပ်သွားမယ်ဆိုရင်ရောရခိုင်ဒေသဖွံ့ဖြိုးရေးမှာအထောက်အကူဖြစ်လာနိုင်လား
ဟုတ်ကဲ့ရှင်ကျမတို့ကဒီအခန့်ဒီနယ်မှာနေပြီးတော့ဟိုအရေးကြီးတာကကျမမြင်နေရတာကဘာလဲဆိုလို့ရှိရင်ဒီတိတာထင်ရှားတဲ့ရင်းနှီးမြှုပ်နှံမှုပါဥပမာအပြည့်ဒီအစိုးရကနေပြီးတော့ပြည်ခဲ့တဲ့အစိုးရကလည်းလုပ်ခဲ့တယ်ဒီအစိုးရလက်ထက်မှာလည်းဆက်လက်လုပ်နေမယ်ဆိုပြီးတော့ဥပမာတစ်ခုပြမယ်ဆိုလို့ရှိရင်ပုံနေကျန်းစီးပွားရေးဆက်မဟုတ်တော့ဆိုတာနဲ့ပတ်သက်ပြီးတော့ဟိုကျမတို့ဟိုထက်ထက်ဝင်တကယ်ကိုအကောင့်ထဲပေါ်လာအောင်အကောင့်ထဲမပေါ်ပါဘူးဆိုတော့ကျမတို့မှာကနေပြီးတော့လုပ်ငန်းတစ်ခုကိုတည်တည်ချာချာဟိုဒီအလုပ်လက်မဲ့တွေရောကြအောင်ပြီးလို့ရှိရင်ဒီစီးပွားရေးသမားတွေကလည်းစပြီးတော့အခြေတည်အောင်နေပြီးတော့ဒီဆုံးဖြတ်ထားတဲ့လုပ်ထားတဲ့အလုပ်တွေကိုရုံလုံးပေါ်အောင်လုပ်ရမှာဖြစ်ပါတယ်။ဟိုဒါမှမဟုတ်ကနေခုနလိုမျိုးအစ်စ်တွေလာမယ်ဆိုလို့ရှိရင်ကျမတို့ရှိမှာအဆောင်တွေဟောင်းတွေရှိမှာပါ။လုပ်လက်စာကိုနေပြီးတော့ရုံလုံးပေါ်အောင်ဆောင်ရွက်ရမှာပါ။ဒါဝင်လည်းလိုအပ်တဲ့ဆက်ကအစိုးရဆက်ကဆိုလို့ရှိရင်အစိုးရကအထောက်ခံပေးရမှာဖြစ်ပါတယ်။တခုကနေပြီးတော့ကျမတို့ဒီ SMB လုပ်ငန်းတွေကိုနေပြီးတော့ခုနပြောသလိုရုံလုံးပေါ်အောင်တချို့ SMB လုပ်ငန်းများဆိုလို့ရှိရင်တော့ပြည်သူတွေအထူးသဖြင့်နေပြီးတော့ဒီ capital နဲ့တဲ့ပြည်သူတွေချင်းကဖို့ဟိုဒီလုပ်ငန်းဆောင်တာအဆင့်ဆင့်တွေကနေပြီးတော့ကြောက်ခဲ့ရတာဒီများပါတယ်ဟိုဒီအတားအဆီးကိုလျှော့ဖို့လိုပါမယ်ရှင်အဲဒါကြောင့်မလို့နေပြီးတော့ဒီရှိနေပြီးသားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုတွေကိုအစိုးရအနေနဲ့ထက်ကရောအကောင့်တရုံလုံးပေါ်အကောင့်ထဲပို့ဖို့လိုအပ်တယ်လို့ပဲဒီကနေနေပြီးတော့ဒီ PPP လောက်ရမဲ့လုပ်ငန်းဆိုလို့ရှိရင်လည်းအစိုးရအနေနဲ့တွန်းအားပေးဖို့လိုပါမယ်
။ဘာ
လို့လဲဆိုတော့ကျမတို့နိုင်ငံကဖွံ့ဖြိုးတည်တဲ့နိုင်ငံမဟုတ်သေးတဲ့အခါကြလို့ရှိရင်တော့အစိုးရရဲ့အသက်တလန်းကဒီ government and organic intervention တချို့တွေလိုပါအောင်မယ်ရှင်ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့အတွက်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ email တွေပို့ထားတာလည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးချင်ပါတယ်။တဦးကတော့ကိုရင်ကြီးစံတော်ပါတာပါ။ကိုရင်ကြီးစံတော်ပါတာဆွေးနွေးနေတာမင်းမြင်နေတာရှင်ဆွေးနွေးမင်းမြင်နိုင်ပါတယ
်။တိုင်းရဲသားဒေသတွေမှာစီအိုရေးစီမံခင်းကြီးတွေလောက်မဲ့ဆိုတော့ကြာကြိုးစားပါတယ်နော်။ဒါပေမဲ့ဥပဒေကမပြေရသေးတော့တိုင်းရဲသားတွေဒေသတွေမှာဘယ်လောက်ပဲစီးပွားရေးလုပ်စေကမူတိုင်းရဲသားတွေအတွက်ခံစားချက်ကနည်းနည်းလေးတော့ရှိမှာပါ။ဒါကတော့ NDI ကဥပဒေကိုဘယ်လောက်ပြင်ပနိုင်မလဲဆိုတာက NDI လက်တော်ရဲ့အစွမ်းအစနဲ့သက်ဆိုင်ပါတယ်ဗျ။အတော့ဆင်းနေတာဆက်စီးရေးလောက်တဲ့ကဒေါ်သမသူကြီးပြောပြတဲ့ကရှိပါတယ်။တိုင်းရဲသားတွေမိမိတို့ကံကြမ္မာကိုမိမိတို့မဖတ်တင်းနိုင်ရင်မြန်မာနိုင်ငံဒီမိုကရေစီမရနိုင်ဘူးလို့ဆိုပြပါတယ်နော်။မှန်ပါတယ်။ဒေါ်လေးရမီနောက်ပိုင်းအနေ၆၀တက်တာမှာတဲ့ဒါတွေမှာဟောဒီပတိဘာမှတိုးတက်ရတာမရှိတာဘူ
းဟုတ်ကဲ့ပါဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းပါတယ
်ဥ
ကျော်တောင်းဖြစ်ပါတယ်ဥကျော်တောင
်း
ဥကျော်တောင်းဆွေးနွေးခြင်းတာမင်းမြင်နေတာရှင်လဲဆွေးနွေးမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုမင်းမြန်ရှင်တယ်ဆိုတာတဲ့ဟိုကျွန်တော်ရဲ့အမြင်သဘောထားကိုနည်းနည်းဆွေးနွေးခင်ပြုပါဟိုကျွန်တော်တို့ဟိုတန်းပြီတီဒီကြံလေတီဆောက်တဲ့ကာလတစ်ခုကိုအခြေခံကြကြမတော်ပဲနဲ့ဟိုဝိညာမှာဘာဖြစ်ပါဒီတတိဘာလုံးမယ်ဆိုတဲ့အပေါ်ရန်ကြအနေထားမျိုးကျွန်တော်ပြည့်မြင်ရတယ်ဒီဘာတွေ့ကြုံရပေါ့လေဟိုအဓိကကကျွန်တော်တို့နိုင်ငံကိုဟိုသမယိုးကြဟိုစိတ်ကျိုးရနိုင်ငံကနေပြီးတော့စက်မှုနိုင်ငံဆိုပြီးတော့ပြောတယ်သို့တော့ဒီနေ့ဒီရှင်ပြအရာတွေဟာအစိုးရချက်ချက်ဘာမှအကောင့်စမပေါ်နိုင်ခဲ့ဘူးတို့တော့ဒီရခိုင်ပြည်နယ်စီးပွားရေးအတွက်ရည်မှန်းပြီးတော့ဟိုအစိုးရကဟိုပြောတယ်နောက် ဟိုဘတော့ချောက်ပြူအစီအစဲကိုပို့ပြီးပြီးတော့မှဘတော့အချိန်နေသွန်းနေလဲဆိုရင်ဟိုချောက်ပြူအစီအစဲကဘယ်နေမှန်းမသိသေးဘူးဟိုတော်တွေတောင်းတွေဒီရောက်တော်တွေဟိုရောင်းဝယ်တွေနဲ့ဟိုကျော်ချစ်ကတမျိုးနောက်ကတမျိုးနဲ့အမျိုးမျိုးကြီးပဲဖြစ်နေတယ်အဲဆော့ကဒီဟိုဒီသူလူတော်ကိုယ်တော်ကြီးတော်ထုတ်မေပြောသလိုကျွန်တော်တို့မှာဒီအရှိခံကြတဲ့ဟိုမီးတို့လမ်းတို့ဟိုဟိုတခြားသောဗန်စနစ်ဆိုတာတွေတော့ဟိုတိကျပါသေးတယ်ထားလိုက်ပါအောင်တို့လို့ကြည်ရခိုင်ပြည်နယ်ကိုဟိုရော့အင်းတို့လောက်ကိုနေနေတာလားလက်ရှိအခြေအနေမှာရခိုင်ပြည်သူတွေရခိုင်ပြည်မှာထွက်တဲ့ပင်လယ်ကြီးအနားမှာနေတဲ့ဒေသကလူတွေငပိငချောင်းနဲ့ငရုတ်ကြီးတွေကိုဖိုင်နိုင်ငံနဲ့ဗမာပြည်ကမှာပြီးတော့စားနေရတဲ့အခြေအနေဒါပကတိအခြေအနေပါဆိုတော့ကျောင်းတောင်ကြီးတစ်ခုလုံးဆိုတာလည်းပဲကြောင်တလင်းတွေခါပြီးတော့အဲ့ဒီမြေတွေကိုတော့ဘသူတွေပိုင်ဆိုင်ထားတယ်လေဆိုတဲ့အခြေခံတကယ်ကိုကြားတဲ့ပြဿနာတွေတစ်ခုပါတယ်ဒါမှလည်းနောက်တစ်ခုဟိုတည့်တည့်ဖြစ်ဖြစ်ပြေဝိတ္တရေအခြေခံအကြဆုံးကသဘာဝပတ်ဝန်းကျင်ကိုအချိန်မီမထိသိမ့်ဖို့အတွက်ဥပမာသဘောကနိုင်ငံတကာနည်းပညာနဲ့ထုတ်လုပ်တဲ့ဟုတ်တယ်ဟိုဥမာဟိုမိထံအောက်လိုပဲဆိုဆိုရေပေါ်အောက်လိုပဲဆိုဆိုအဲ့ဒါတွေကိုနိုင်ငံနဲ့အခွင့်ရခိုင်ပြည်နယ်ပါဝင်မှာဒါကိုပဲသုံးရမယ်ဒါဒီသဘာဝပတ်ဝန်းကျင်ရောစွမ်းရင်ကုန်ကြမှုရောကုန်ကြစည်ရောအကုန်လုံးတက်တာစီတယ်ဆိုတာကိုအစိုးရမှာဟိုမူဝါဒတစ်ခုအနေနဲ့ချထားတာမတွေ့ရသေးဘူးဆိုတော့အခြေခံအားဖြင့်ကတော့ဒီအဓိကကျတဲ့အကြောင်းအရာတရားတွေမပါဘဲနဲ့ဘာလို့လို့ဘာရှမ်းတာတော့မယ်ရခိုင်ပြည်ကြီးမှာဒါတွေလုံးလိုက်ပါဆိုပြီးတော့ဘုံမပြည်လေးဖြစ်လာကြအကြောင်းမရှိဘူးလို့ရခိုင်ပြည်မှာလည်းဖြစ်လာမယ်မဟုတ်ဘူးလို့ကျွန်တော်ဆွေးနွေးရှင်နေက
ြဟုတ်ကဲ့ကျေးဇူးပါဆွေးနွေးပြတာဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးဖို့ကျွန်တော်တို့အီးမေးလ်တွေနဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလက်ရှိနေပါသေးတယ်အရင်ဆုံးစာတစာကတော့ဥစိန်မောင်ရဲ့စာပါမတ်စုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်ဟာဖွံ့ဖြိုးမှုနှေးကွေးနှိမ့်ချနေတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒေသ
ဒီလိုရခိုင်ပြည်မှာလည်းဖြစ်လာမယ်မဟုတ်ဘူးလို့ကျွန်တော
်ထားပြောဆိုနေကြပါတယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဒေသခံ
တွေ
ပေါ်လာနေကြပါတယ်နိုင်ငံတော်အစိုးရရဲ့ရခိုင်ပြည်နယ်အပေါ်ဖွံ့ဖြိုးရေးကြိုးပမ်းပေးမှုတွေနည်းပါးနေလို့သူတို့ကိုအလေးထားအရာသွေးပြီးတော့ဂရုစိုက်ဆောင်ရွက်ပေးဖို့လိုလားနေကြပြီးတော့မကျေနပ်မှုတွေနဲ့အပြစ်ဆိုနေကြပါတယ်အခုနိုင်ငံတော်အစိုးရကဂရုစိုက်အလေးထားပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်စီးပွားရေးကဏ္ဍကနေကြိုးပမ်းဆောင်ရွက်မှုအစီအစဉ်ချမှတ်ဆောင်ရွက်ပေးတော့မှာဖြစ်ပါတယ်။နိုင်ငံသားယင်းဤမြုပ်နှံသူတွေကိုရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းကြီးများအခြေစိုက်ထူထောင်ကြဖို့ဖိတ်ခေါ်ပေးနေပါပြီ။ဒီအစီအစဉ်ဟာရခိုင်ပြည်နယ်သားများအဖို့မိမိတို့ရဲ့စာနာကိုဖြည့်ဆည်းပေးမှုလို့သဘောထားရှုမြင်ပြီးလိုလိုလားလားနဲ့လက်ခံဝိုင်းကူဆောင်ရွက်ကြဖို့လိုပါတယ်။သို့မှသာအစီအစဉ်တွေချုံးမွေအောင်မြင်ပြီးတော့ပြည်နယ်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ခံကြိုးဆိုကြောင်းစာနာထုတ်ဖော်ပြသကြပါသဘောထားတွေကိုထင်ရှားအောင်ထုတ်ဖော်ပေးကြဖို့လိုပါတယ်ဒီလိုလုံဆောင်မှုမပြုဘဲနဲ့အစိုးရကိုမကျေနပ်စိတ်တွေနဲ့ဂန့်လန့်လုပ်နေကြရင်တော့မိအေးနှစ်ခါနာတဲ့ဂိမ်းပဲစိုက်ပါလိမ့်မယ်အကျိုးခံစားရမှုတွေနဲ့နာဆုံးရှုံးရပါလိမ့်မယ်ဆိုတာကိုသိရှိကြဖို့လည်းလိုပါတယ်ပြည်သူညီရင်အခက်ခဲအကြက်တဲတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်ရခိုင်မျိုးသားပါတီနဲ့အေအေတို့ဟာနိုင်ငံရေးအရာမိတို့ပင်သဘောထားချင်းနေစေကြစေကမူအခုစီးပွားရေးအရာအကျိုးဖြစ်စေမဲ့လှုပ်ဆောင်မှုများကိုစီးပွားရေးအမြင်နဲ့ပဲသုံးသပ်ပံ့ပိုးကူညီကြရမှာဖြစ်တယ်လို့ဆိုကြပါတယ်။နောက်ဖြစ်လာမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထဲမှာဒန်းတူရေတူရလာမဲ့အကျိုးတရားတွေကိုသဘောထားကြည့်ပြီးကြိုးကြောင်းဆင်ခြင်တုံတရားနဲ့အခုကတည်းကလက်ခံဆောင်ရွက်ကြဖို့လိုအပ်နေကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်။ဒါကြောင့်အခုချမှတ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ဆောင်ရွက်မှုအောင်မြင်ရေးဟာရခိုင်ပြည်သူများကအမြင့်ကျကျနဲ့မိမိတို့ရဲ့ဆန္ဒပြည့်မြောက်ရေးကိုဥစ္စာရင်လိုဥစ္စာရင်ခဲကူညီလှုပ်ဆောင်ဖို့အပေါ်မှာမူတည်နေပါကြောင်းဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင်။
ကျေးဇူးပါမေတီလာမျိုးကဥစိတ်မောင်ရဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်တော်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အုတ်ချွေးအာနာပြေဝမရှိတဲ့အပြင်အရင်စစ်အစိုးရတွေရဲ့ပုံနှိမ်မြင်သာမှုမရှိတဲ့ပြည်ပရင်းနှီးမြှုပ်နှံမှုပြင်ဆင်ပြည့်စွက်ပ
ြောင်းဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင
်ကျေးဇူးပါမေတီလာမျိုးကဥစိတ်မောင်ရဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်တော်စုကမောင်တဒနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အောက်ချွေးအာနာပြေဝမရှိတဲ့အပြင်အရင်စစ်အစိုးရတွေရဲ့ပုံနှိမ်မြင်သာမှုမရှိတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပြင်ဆင်ပြည့်စွက်ပြောင်းလဲလုပ်ကိုင်နေရတာကြောင့်ဒေသခံပြည်သူတွေမျောလင့်သလိုအကျိုးရလဒ်ကောင်းတွေချက်ချင်းမခံစားကြရတဲ့အပေါ်အမျိုးသားရေးလှုပ်ရှားသူတွေရဲ့ လူမျိုးရေးမုန်းတိမှုနဲ့ကိုပိုင်ပြဌာန်းခွင့်ရရှိလှုပ်ရှားမှုတွေဟာကြီးမားတဲ့စိန်ခေါ်မှုတွေလို့ပဲယူဆမိပါတယ်။အပြင်အရင်စစ်အစိုးရတွေရဲ့ပွင့်လင်းမြင်သာမှုမရှိတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပြင်ဆင်ပြည့်စွက်ပြောင်းလဲလုပ်ကိုင်နေရတာကြောင့်ဒေသခံပြည်သူတွေမျောလင့်သလိုအကျိုးရလဒ်ကောင်းတွေချက်ချင်းမခံစားကြရတဲ့အပေါ်အမျိုးသားရေးလှုပ်ရှားသူတွေရဲ့လူမျိုးရေးမုန်းတိမှုနဲ့ကိုပိုင်ပြဌာန်းခွင့်ရရှိလှုပ်ရှားမှုတွေဟာကြီးမားတဲ့စိန်ခေါ်မှုတွေလို့ပဲယူဆမိပါတယ်။ဒါပေမဲ့ရခိုင်ဒေသတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူထားတဲ့အမေစုဟာဒိုတောင်းလုံးနဲ့ကာလာအထွဲ့မှာကြိုးပမ်းနေတော့ ARSC အစိုးရအဖွဲ့ရဲ့ရဲစခန်းတွေကိုကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာပြီးစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်ရမှာနိုင်ငံတကာကအာရုံစိုက်လာတဲ့ဒုက္ခသည်ပြဿနာပေါ်ပေါက်လာခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားခဲ့ပါတယ်။အဖက်ဖက်မှာစည်ရဲနှိမ့်ချနေတဲ့ရခိုင်ပြည်နယ်မှာပွင့်လင်းမြင်သာပြီးစီးစနစ်ကျတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာခြင်းအဖြစ်အလုတ်ကိုင်းအခွန်လန်းတိုးပွားလာပြီးပညာရေးချမ်းမာရေးအခြေအနေတွေလည်းထိုးတက်ကောင်းမွန်လာနိုင်ပါတယ်။ဒါပြင်စီးပွားရေးဖွံ့ဖြိုးမှုတွေနဲ့အတူလူ
ရခိုင်လူမျိုးတို့အတွက်မဟုတ်ပဲလူနည်းစုလည်းတဆုတ်စားစစ်ဘောအစုနဲ့သူတို့နဲ့နှိစက်သူတွေခရိုနီတွေခရိုပြားတွေအစိုးရထိပ်ပိုင်းကောင်းဆောင်တွေတို့သာဖြစ်သွားမှာပါဆိုပြီးသူကတန်တရားအမြင်နဲ့ရေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆော့ဆော့ရှေ့ပိုင်းမှာလည်းဆွေးနွေးသွားကြတဲ့ပုဂ္ဂိုလ်တွေကပြောနေတာတခုကတော့ဒီဒေတာတွေမှာဒီရမယ်အကျိုးမြတ်တွေကိုအရင်းမြစ်တွေပေါ့လေခွဲဝေသုံးဆွဲအပိုင်းတွေဆွေးနွေးသွားတာတွေရှိတော့ဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်ကိုအရင်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေကိုယ်ဒေတာကထွက်တဲ့အကျိုးမြတ်တွေကိုကိုယ်တိုင်မခံစားဘူးဆိုတော့ခံစားချက်တွေရှိနေတာတော့ရခိုင်ပြည်နယ်တစ်ခုရဲတဲ့မဟုတ်ပါဘူးဆိုတော့
ချောက်သွားတဲ့အချိန်ကျတော့ရခိုင်ပြည်နယ်ကရခိုင်မြို့သားရခိုင်ပြည်သူပြည်နယ်တွေပြည်နယ်သားတွေပေါ့ပြည်နယ်သူပြည်နယ်သားတွေကသူတို့ကျေးဇူးရှိတဲ့မြို့ရေးအကြရမှာပါဝင်နေစွမ်းခလာလုံးထောင်နေစွမ်းတဖြည်းဖြည်းနဲ့ဆက်လဲလာကျွန်တော်တို့ဟိုပြည်တွေကလူမျိုးတွေကလည်းအခုဟိုလာနိုင်ငံတကာကိုအများကြီးဆက်ယူတာဒီဆက်သွားလိုက်ကြတယ်အဲ့လိုပဲရောက်ထက်မှာလည်းဒုက္ခတွေခလုံးပိလောက်ချင်းဆက်ပြီးပြည်တွေလည်းဆက်သွားလိုက်ကြတယ်အခုဒီခိုင်ပြည်တွေမှာကျွန်တော်တို့ဒီစကားချိဖို့တောင်းမှာဟုတ်ကဲ့ကားလို့ရှိတဲ့အချိန်ရောက်ပါပြီကျွန်တော်တို့ကဆိုတော့ကဟိုဆိုတော့ကျွန်တော်ပြောလို့ရတယ်အချိုးထဲမှာအဆူဟာရခိုင်ပြည်နယ်ပဲဒီမှာဒီမှာယင်းမင်းမှုတွေကျွန်တော်တို့ကိုနေဒါဒီနဲ့အဲ့ဒါတွေကဖြည်းဖြည်းလုပ်ငန်းတွေတိုးတက်လာဖို့အတွက်ချိန်ရအောင်လုပ်ပေးနိုင်လိမ့်ဘူးဒီလိုလုပ်ငန်းတွေလက်တွေ့အလုပ်တွေဆိုဟိုလာပြီးတော့ချုံးပြီးတော့ကျွန်တော်လုပ်ထိုင်လို့လူတွေပြေးတယ်ဆိုရင်အဲ့ဒါတွေပြီးတော့စက်ဖတ်ဆိုရရခိုင်လေဒီထိုင်ကျင်းရအဲ့လိုရှိနေတယ်။ရှိနေတော့ကျွန်တော်ဆိုတော့ပြောလို့ဒီလုပ်ကြပုံစံလည်းတော့မရဘူး။ကျွန်တော်တို့ဒီနေ့ကအများစုပေါ့နော်ကျွန်တော်အသေးစားလက်စားလုပ်ငန်းလေးလုပ်သားလေးပါဝင်လာနေအောင်တော့ဒီကြည့်ကြအဖြစ်ကိုဆွဲပြီးတော့ရုပ်အားပါရောက်လာအောင်ဆရာသူတို့ကလုပ်ငန်းလေးထူတော်ပြီးလုပ်ရနိုင်အောင်ကျွန်တော်တို့ထိုင်ကြည့်ယူမှာတကယ်တော့ပါဝင်လာနိုင်တဲ့အခြေအနေဖြစ်လာမယ်။ဆိုကြည့်ချင်ရတော့အဲ့လိုဖြစ်လာတဲ့မျိုးလားလားတော်တော်အကောင်းရ။အဲ့ဒါတော်တော်လေးဒီစိတ်ကြည့်ကြရလဲကောင်းလို့မနေကြလဲကောင်းတယ
်။ဟုတ်ကဲ့ပါဆရာကျွန်တော်တို့ဒီနောက်ထပ်တော်တာရှင်တယောက်ပေးထားတဲ့စာလည်းပေါ်ပြချင်ပါတယ်။သူကတော့ဦးလာထွန်းတကုံမျိုးစစ်ကရေးထားပါ။သူကတော့ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းရမှာတဲ့။စီးပွားရေးဖွံ့ဖြိုးရေးနည်းလမ်းကလုံးတဲ့နည်းလမ်းတစ်ခုဆိုတာရှင်းပါတယ်။မှန်ပါတယ်။ဒါပေမဲ့စီးပွားရေးတနည်းပြောရရင်ငွေကြေးတန်ဖိုးနဲ့လူသားချင်းစာနာထောက်ထားမှုလူမျိုးတစ်မျိုးရဲ့ယက်တိမှုကိုပိုင်ပြတ်ထားခွင့်တနည်းပြောရရင်လူမျိုးနယ်တစ်ခုရဲ့လူသားဆိုင်ရာဂုဏ်သိက္ခာကိုဝယ်လို့ရနိုင်တယ်လို့ခံယူနေမယ်ယုံကြည်နေမယ်ဆိုရင်တော့ရခိုင်ပြည်နယ်ဒေသတစ်ခုလူမျိုးရေးလက္ခဏာနဲ့ဂုဏ်သိက္ခာကိုငွေကြေးတန်ဖိုးနဲ့တည်လို့ရမယ်လဲလို့ရမယ်ဆိုတော့လုံးဝမဖြစ်နိုင်တဲ့စိတ်ကူးယဉ်မှုသာဖြစ်ပါလိမ့်မယ်တဲ့။ဒါပြင်နိုင်ငံတကာနဲ့ပြည်တွင်းကပြည်သူတွေစိတ်ပူနေတဲ့တရုတ်နဲ့ရခိုင်တရုတ်ရဲ့ရခိုင်ပြည်နယ်ကိုမျက်စိချနေတဲ့မဟာဗျူဟာကိုဖုံးကွယ်လှည့်စားဖို့ကြိုးစားမှုတစ်သက်ဖြစ်မယ်ဆိုရင်လည်းလုံးဝမအောင်မြင်နိုင်တဲ့နိုင်ငံရေးလမ်းစဉ်တစ်ခုသာဖြစ်မှာပါတဲ့ရခိုင်ရဲ့မဟာဗျူဟာကျတဲ့ပထဝီအနေထားနဲ့ရခိုင်မှာအဖို့ထန်ဆုံးသဘောတရားစာတတ်ဖြစ်တဲ့ Rare Earth တို့ကိုလည်းဦးမှုယူဖို့ကြံစည်နေတာကိုဖုံးကွယ်ဖို့ဆိုရင်ဒါလည်းလေတဲ့တိုက်ရင်စောင့်နေရပဲဖြစ်မယ်ဆိုတော့တွေ့လာရမယ်ဆိုတော့စောင့်ကြည့်ကြပါဆိုပြီးသူကရေးထားပါတယ်ဆိုတော့ကျဦးလာထွန်းရဲ့စာတော့ဒီရခိုင်ပြည်နယ်မှာဖွံ့ဖြိုးရေးဆိုရင်လည်းတရုတ်နိုင်ငံကဒီဖွံ့ဖြိုးမှုတွေကိုလည်းဝကြီးထုတ်သွားမှာဆိုရင်မကင်းတဲ့သဘောထားတွေလည်းတွေ့နေရပါတယ်ဆိုတော့ကျွန်တော်တော့တူးမေကိုဆွေးနွေးစေချင်ပါတယ်ဟိုဆိုတော့ဟိုကျွန်တော်တို့ဒီလိုမျိုးပေါ်လေအခုလက်ရှိမှာဟိုတရုတ်နဲ့လုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရခိုင်မှာပြဿနာတွေလည်းပေါ်နေရတယ်လည်းရှိနေတာဆိုတော့ကျွန်တော်တို့ဘက်ကဒီလိုမျိုးနောက်ထပ်ရင်းနှီးမြှုပ်နှံမှုအသစ်တွေဝင်လာခြင်းအပြင်ကြုံရနိုင်တဲ့ကိစ္စတွေကိုဘယ်လိုမျိုးကိုယ့်ဘက်ကကိုယ်ခံအကောင်ပြင်ထားဆင်ထားဖို့လိုမလဲ
ဒီလိုမျိုးကိုယ်ခံအကောင်ပြင်ထားဖို့ကအဓိကအရေးကြီးတာကျွန်တော်တို့
ဒီနိုင်ငံတကာတရုတ်ကလည်းပဲ ILO အဖွဲ့ဝင် WTO အဖွဲ့ဝင်တစ်ခွဲအဖွဲ့ဝင်ဖြစ်ပါတယ်ဆိုတော့ WTO အဖွဲ့ဝင်များလိမ့်နာအဆောင်စီးရမယ်နိုင်ငံတကာ practice တွေကိုနေပြီးတော့အဲသူတို့လိမ့်နာကျင့်သုံးဖို့အတွက်ကျွန်တော်တို့ကတွန်းအားပေးရပါမယ်နောက်တစ်ခုကဘာရှိလဲဆိုလို့ရှိရင်ကျွန်တော်တို့ဒီတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်တို့ကြောက်ရွံ့ရင်းနှီးမြှုပ်နှံမှုကတစ်ဆင့်ကြောက်ရွံ့ project ကတစ်ဆင့်ရခိုင်ပြည်သူတွေကဟိုဒီတော့ဟိုတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုနေပြီးတော့ဒီ negative sense နဲ့ကြည့်ပါတယ်ဒါလည်းကြည့်လဲကြည့်เสียပါပဲဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ဒီလုံသားတွေခေါ်လာတာကအစအဆုံးဒီအောက်ခြေမှာဒီအထမင်းချက်ကအစတရုတ်ပြည်ကခေါ်လာတဲ့ကိစ္စတွေကျွန်တော်တို့မြေဝတ်ထင်မြင်ခဲ့ပါတယ်ဒါကြောင့်မလို့ဒီကိစ္စတွေပေါ်မှာနေပြီးတော့ကျွန်တော်တို့အစိုးရများအနေနဲ့ပွင့်လင်းမြင့်တာမှုရှိတဲ့တာဝန်ယူမှုရှိတဲ့ဒီဥပဒေတရလုံထုံးလုံးကြီးတွေကိုအစိုးရဆက်ကတာဝန်ယူရမှာဖြစ်ပါတယ်။တစ်ခါမှလည်းကျွန်တော်အစိုးရဆွေးနွေးခဲ့တဲ့အချိန်မှာကျွန်တော်တို့လေဘာတွေကိုမြင့်တင်ဖို့လိုပါမယ်။ဆိုတော့ဒီပြည်သူတွေကိုလေဘာဖြစ်ဆောင်ရွက်တဲ့ခါမှနေပြီးတော့ဒီ skill level ဖြစ်ဖို့အတွက်ဒီ work training တွေလိုအပ်ပါတယ်။ဒီပြန်လဲနေပြီးတော့ဟိုနိုင်ငံတော်ကနေပြီးကုန်ကြခံပြီးတော့နေပြီးတော့ပြည်သူတွေကို work training ဖြစ်အောင်ပေါ်ပေါက်လာမဲ့လုပ်ငန်းအခွင့်အလမ်းများကိုဒီ data ခံတွေရရှိအောင်အပြည်သူတွေကိုနေပြီးတော့သင်တန်းတွေပါတယ်ဒါပေးရမှာဖြစ်ပါတယ်နောက်တစ်ခုကနေပြီးတော့ကျမတို့ကအခုကကဘာကြီးကနေပြီးတော့ဒီကျမတို့ဟိုဆရာတော်ဝင်းစကားနဲ့ပြောရမယ်ဆိုရင်ကဘာကြီးကနေပြီးတော့ဟိုပြားနေတဲ့ခေတ်ကြီးတဲ့ globalization မှာဒါတွေကိုရှောင်လဲလို့မရပါဘူးကျမတို့ကကိုခံကကောင်းအောင်ရမယ်ဆိုလို့ရှိရင်တိတ်ချပါတယ်ဒီ WTO ဝင်နိုင်ငံတနိုင်ငံကိုတော့နိုင်ငံတကာ practice နဲ့ကျမတို့ကိုင်နိုင်အောင်အော်ကျောင်းနေစုံအောင်ကျွန်တော်တို့ကပြင်ဆင်ရပါမယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်နိုင်ငံတကာ practice ကိုနေပြီးတော့သူတို့လက်ခံကျင့်သုံးလာအောင်ကျွန်တော်တို့ဘက်ကတွန်းအားပေးရမယ်ဖြစ်တယ်လို့ပဲပြည်တွင်းရှိတဲ့အလုပ်သမားတွေကို skill level ဖြစ်အောင်ဆောင်ရွက်ရပါမယ်နောက်တစ်ခုကဒီတရုတ်ရဲ့ investment မှာမဟုတ်ပါဘူးနိုင်ငံတကာဘယ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုမဆို local တွေကိုနေပြီးတော့လေးစားပြီးလို့ရှိရင်လူငယ်တွေကိုလောက်ကန်ဖွင့်လန်းဖန်တီးပေးဖို့အတွက် MOU တွေမှာတခါလေလက်မှတ်ထိုးဖို့လိုပါမယ် MOU တကယ်လက်မှတ်ထိုးထားတဲ့အခါမှာလေတကယ်ဒီအစိုးရနဲ့အဲလာမစ်ကမနီညာဒီပိုက်တက်လောက်တဲ့အခါမှာလေဒါကိုနေပြီးတော့လေးလာစောင့်ကြည့်ဖို့တော်တော်ကတော့လကောင်းနောက်တစ်ခုကပြင်ပအဖွဲ့အစည်းကတော့တကယ်များဒီ MOU ထဲမှာလက်မှတ်ထိုးထားတဲ့ကိစ္စတွေကိုဒီအဖွဲ့အစည်းတွေကနေပြီးတော့တကယ်တမ်းလက်ခံကျင့်သုံးရလားဆိုတော့ဒီကျမတို့ Japan Media အဖွဲ့တစ်ဖွဲ့အနေနဲ့ဒါတွေကိုနေပြီးတော့ဟိုကျမတို့လိုက်စောင့်ကြည့်ရမှာဖြစ်ပါတယ်ဒါမှသာလေနေပြီးတော့ဟိုပြည်သူတွေ
ဟုတ်ကဲ့ကျွန်တော်မေကျွန်တော်အချိန်တလောက်ပဲရရတဲ့ဆွေးနွေးကိန်းကိုဒီမှာပဲရက်ချင်ပါတယ်။ပါဝင်ဆွေးနွေးပေးခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တော်တုမေစီဝိုင်းပညာရှင်ဦးမင်းခင်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဆလတ်သူမဆူမွန်နဲ့သူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့စနေနေ့ညကဆွေးနွေးခဲ့တဲ့တိုင်းလေးလိုင်းဆွေးနွေးကိန်းကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင်။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦး။
ဗင်နီဇွဲလားစစ်ဘက်ကတပ်ဖွဲ့ဝင်9ဦးထဲမှလည်းအတိုက်ခံဘက်ကကူးပြောင်းနေကြအောင်ကြေညာထားကြပါလေ။ဘေးပိုးပိုးရှိတဲ့လူသားဆန္ဒမှုအကူအညီတွေနေဆက်ဂိတ်တွေမှာရောက်နေချိန်မှာပဲလူမျိုးရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးဝင်းဆန်ခပ်ပြည်ပခါတွေကလည်းရှိထားပါလေ။ကြီးရက်ဘုံမူဟူကိုပါရာကအတိုက်ခံဘက်ကကူးပြောင်းနေကြအောင်စနေနေ့ကကြေညာပြီးအတိုက်ခံကောင်းဆောင်ဝမ်ကွာရုကိုဗင်နီဇွဲလားရဲ့တရားဝင်သမ္မတအဖြစ်သူအသိမှတ်ပြုတယ်လို့ VOA ကပြောပါလေ။ဗင်နီဇွဲလားအင်ဇော့တပ်ဖွဲ့ဝင်၄ဦးလည်းစနေနေ့အစောပိုင်းကပဲပြောင်းလိုက်ကြတယ်လို့ကိုလံဘီယာတာဝန်ရှိသူတွေကပြောပါလေ။အမေရိကန်ပြည်ထောင်စုဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်တို့နောက်ထင်းဘက်မှာတွေ့ဆုံဆွေးနွေးကြပါတော့မယ်။ဒါဟာဖြင့်ပြီးခဲ့တဲ့နှစ်ကလုပ်ခဲ့တဲ့တမိုင်းဝင်ထိပ်သီးစုဝေးပြီးတဲ့နောက်ထပ်ပြီးတွေ့ဆုံကြမယ်ထိပ်သီးစုဝေးဖြစ်ပါတယ်။ဖိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယဥက္ကဋ္ဌမှုအဆုံးသတ်ရေးကြိုးစားနေကြတဲ့တက်ကြွလူရှားသူအနည်းဆုံး300လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးတဲ့ကြောင်းစနေနေ့မှာပဲတာဝန်ရှိသူတွေကပြောပါတယ်။အခုလိုကြေကြေပြတ်ပြတ်ဖမ်းဆီးတာတွေရှိနေတာကြောင့်အိန္ဒိယစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ထိတဲ့တွေ့မှုတွေပြန်ဖြစ်အောင်အစပြိုးပေးလိုက်တယ်လို့ဖြစ်သွားနိုင်တဲ့ပေါ်ဒေသခံတွေစိုးရိမ်နေကြပါတယ်။ရခိုင်လူမျိုးစုတနက်ကင်အေအဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအခြေခံနယ်မြေအမာခံနယ်မြေစီးရုံးရေးနယ်မြေတည်ဆောက်နိုင်မှုကြိုးပမ်းလာတာကိုတွေ့ရပြီးတက်မတော်အနေနဲ့ဒီလိုရက်တွေကိုထိထိရောက်တားဆီးဆောင်ရွက်သွားမယ်လို့စနေနေ့သတင်းစာရှင်းလင်းပွဲတွင်တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်။တစ်ဖက်မှာတော့အေအေနဲ့တက်မတော်ကြားတိုက်ပွဲတွေအများဆုံးရပ်ပေးဖို့ရခိုင်ပြည်နယ်အစိုးရကတဆင့်ပြည်ထောင်စုအစိုးရကိုတက်တိုးနဲ့အစိုးရတဲ့ကိုရခိုင်ပြည်နယ်လွှတ်တော်မှကန့်ကွက်သူမရှိအတည်ပြုထားပါတယ်ခင်ဗျာ။
ဒီကနေ့မနက်တရင်အချင်းချက်ကိုကုချကျော်သိန်းကြီးညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လုပ်ရင်းမှုကကွန်ညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ဒီကနေ့ညနေ ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုတော့ line 2မီတာ7925နဲ့ည9နာရီနေ10နာရီဒီအစီအစဉ်တွေကိုတော့ line 2မီတာ1925 30နဲ့ line လာမီတာ190ရောကနေထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.